Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်စက်တင်ဘာလ1ရက်စောင့်ချာနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီညရဲ့အစီအစဉ်မှုကကျွန်မစုမော်ပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အိန္ဒိယမှာရှေ့သတင်းပတ်သက်ကျင်းပမဲ့ G20 ထိပ်သီးဆွေးနွေးပွဲကိုတရုတ်သမ္မတရှီကျင်းပင်မတက်ဖြစ်တော့ပါဘူးအင်ဒိုနီးရှားမှာကျင်းပမဲ့အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေကိုသမ္မတဘိုင်ဒန်ကိုစားဒုသမ္မတကမလာဟာရစ်တက်ပါမယ်။ဒေမန်နိုင်ငံအခြေစိုက်ကောစပတ်ဘီယာကုမ္ပဏီကမြန်မာနိုင်ငံမှာစီမံခန့်ခွဲမှုအမှားတွေလုပ်ခဲ့မိတယ်လို့ဝန်ခံထားပါတယ်။ဒီသတင်းနဲ့ပါဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့မဆုမွန်နဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီညမှာတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်ဒီထဲမှာဆိုရင်တော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်မှအပြစ်မရှိကြောင်းအထူးအယူခံတက်တာကိုနိုင်ငံတော်အထူးတရားရုံးကပယ်ချလိုက်ပါတယ်။နောက်ပြီးတော့ကိုပိုင်ပြထန်းခွင့်အပါအဝင်တိုင်းရင်းသားတွေလိုလားချက်တွေနဲ့ပတ်သက်ပြီးတော့ MCA အဖွဲ့တချို့စစ်ကောင်စီနဲ့နေပြီးတော့မှသုံးရက်တာဆွေးနွေးခဲ့ကြပါတယ်။ဘာအကြောင်းအရာတွေဆွေးနွေးခဲ့ပါသလဲ
။ကိုဒေတာကိုစီမံအုပ်ချုပ်နိုင်တဲ့အနေအထားတစ်ခုခုကိုရောက်ဖို့ဖက်ဒရယ်နိုင်ငံအဝိုင်းအဝန်းထဲမှာကိုကျမကိုဖန်တီးခွင့်ရရှိနိုင်ပြီဆိုတဲ့အချက်တွေကတော့တိုင်းရင်းသားတွေဘက်ကအမြဲတမ်းဆွေးနွေးနေတဲ့အချက်တွေဖြစ်ပါတယ်။
တွေ့ဆုံခဲ့တဲ့အဖွဲ့၅ဘွဲ့ရဲ့ပြောခွင့်ညဒေါ်စောမရရာလင်းမရှင်ဒီသတင်းပြည့်စုံမကြခင်မှာနားဆင်ရပါမယ်ဒီလိုသတင်းအနေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့အတူပြောပြပေးပါမယ်ရှင
်အိန္ဒိယနိုင်ငံမှာရှေ့သတင်းပတ်စက်တင်ဘာလ9ရက်နေ့10ရက်နေ့တွေမှာကျင်းပမယ်စီးပွားရေးအင်အားကောင်းနိုင်ငံ20 G20 ထိပ်သီးဆွေးနွေးပွဲကိုတရုတ်သမ္မတရှီကျင်းပင်တက်ရောက်မဲ့ပုံမရှိတဲ့အကြောင်းဒီအကြောင်းအရာနဲ့နှိစက်တဲ့သတင်းရက်ကွက်ကရိုက်တာသတင်းဌာနကိုပြောပါတယ် G20 အစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်တက်ရောက်မှာဖြစ်တာကြောင့်အမေရိကန်နဲ့တရုတ်သမ္မတတို့တွေ့ဆုံနိုင်တယ်ဆိုပြီးအစောပိုင်းကမျှော်လင့်ခဲ့ကြတာပါသမ္မတရှီကျင်းပင်ကိုစားတရုတ်ဝန်ကြီးချုပ်လီချန်တက်ရောက်မဲ့ပုံရှိတဲ့အကြောင်းအိန္ဒိယအရာရှိတွေနဲ့တရုတ်အခြေစိုက်တန်တမာတွေကပြောပါတယ်အိန္ဒိယနဲ့တရုတ်အစိုးရပြောရေးဆိုခွင့်ရှိသူတွေကတော့ဒီကိစ္စကိုတုံ့ပြန်ပြောဆိုခြင်းမရှိပါဘူး။သမ္မတဘိုင်ဒန်ဟာအိန္ဒိယနိုင်ငံမှာကျင်းပမဲ့ G20 အစည်းအဝေးကိုတက်ရောက်မှာဖြစ်ပေမဲ့အင်ဒိုနီးရှားမှာကျင်းပမဲ့အရှေ့အာရှထိပ်သီးအစည်းအဝေးကိုမတက်ရောက်တော့ဘဲဗီယက်နမ်နိုင်ငံကိုအဲ့ဒီကနေခီးဆက်သွားဖို့ရှိနေပါတယ်ခင်ဗျာ
။အမေရိကန်လွှတ်တော်ကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အစိုးရအဖွဲ့ခေါင်းဆောင်နှစ်ဦးကိုထောင်နှံနှိရှေတွေချမှတ်လိုက်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ရှုံးနေခဲ့တဲ့2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကိုဆန့်ကျင်ပြီးတော့အာဏာမလွှဲနိုင်အောင်တိုက်ခိုက်ခဲ့တဲ့ Proud Boys လို့ခေါ်တဲ့လက်ရာဇွန်အဖွဲ့ခေါင်းဆောင်နှစ်ဦးကိုထောင်နှံ18နှစ်နဲ့15နှစ်စီမနေ့တုန်းကချလိုက်တာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်လက်ထက်ကိုအာဏာလွှဲပေးဖို့အတွက်ရွေးကောက်ပွဲရလဒ်ကိုလွှတ်တော်ကနေအတည်ပြုမဲ့နေ့2021ခုနှစ်ဇန်နဝါရီလ6ရက်နေ့မှာလွှတ်တော်ကိုအတင်းဝင်ဖြတ်ဖို့ဦးဆောင်ခဲ့တဲ့ Joseph Bax နဲ့2018နှစ်ချခဲ့ပါတယ် Zachary Ray ကိုတော့2015နှစ်ချခဲ့ပါတယ်ဒီလိုမျိုးထောင်နဲ့နှစ်ရှည်ချလိုက်တာကတော့လွှတ်တော်ကိုအကြမ်းဖက်တိုက်ခိုက်မှုအပြီးမှာ American ခရိုင်အဆင့်တရားရုံးကပထမဆုံးချမှတ်ခဲ့တာဖြစ်ပြီးတော့ဒီအမှုထဲမှာတော့ထောင်တန်းအရှိဆုံးချခဲ့တဲ့အမှုတွေကတမှုလည်းဖြစ်ပါတယ်အခုအမိန်ချမှတ်ပေးခဲ့တဲ့ခရိုင်တရားသူကြီးအနေနဲ့နောက်ထပ် Proud Boys အစိုးရအဖွဲ့ဝင်3ဦးကိုလည်းအလားတူစီရင်ပြီးတော့ထပ်ပြီးအမိန်ချဖို့ရှိနေပါတယ်ရှင်
ယူကရိန်းကောက်နံတွေကိုပင်လယ်နဲ့စစ်ကမ်းတွေကတဆင့်ပြပတင်ဖို့ခွင့်သဘောတူညီချက်ကိုပြန်အသက်သွင်းရေးရုရှားတို့ရဲ့တောင်းဆိုချက်တွေကိုအနောက်နိုင်ငံတွေကလိုက်ရောပေးမဲ့ဆိုတဲ့အမှတ်ကံချက်မတွေ့ရဘူးလို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလာဖရော့ကမနေ့ဩဂုတ်လ31ရက်နေ့မှာပြောပါတယ်အဲ့ဒီအစီအစဉ်နေရာမှာအစားထိုးမဲ့ရုရှားရဲ့အဆိုပြုချက်တွေကိုမော်စကိုမှာရောက်နေတဲ့တူရကီနိုင်ငံခြားရေးဝန်ကြီးဟာကန်ဖီဒန်နဲ့ရုရှားနိုင်ငံသားဝင်ကြီးတို့မနေ့ကဆွေးနွေးခဲ့ကြပါတယ်ယူကရိန်းနိုင်ငံကကောက်နံနေတင်ပို့ခွင့်သဘောတူညီချက်ကနေရုရှားတို့ကဇူလိုင်လမှာနှုတ်ထွက်ပြီးတဲ့နောက်ပိုင်းလက်ရှိကြုံတွေ့နေရတဲ့စင်ခေါ်မှုတွေကိုနိုင်ငံဝင်ကြီးတွေဆွေးနွေးခဲ့ကြတာပါသူတို့ရဲ့တောင်းဆိုချက်တွေကိုအနောက်အုပ်စုနိုင်ငံတွေကသဘောတူလက်ခံမယ်ဆိုရင်တော့ဒီသဘောတူညီချက်မှာပြန်ပါဖို့အသင့်ရှိတယ်လို့ Russia နိုင်ငံရဲ့ဝန်ကြီးကပြောပါတယ်ဒီတော်တွင်ဒီသဘောတူညီချက်ကိုအသက်ပြန်သွင်းရေးနဲ့ဆိုင်တဲ့တိကျခိုင်မာတဲ့အဆိုပြုချက်တွေကို Russia နိုင်ငံရဲ့ဝန်ကြီး Sergey Lavrov ထံကိုပို့ပေးထားတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကမနေ့ကြာသပတေးနေ့မှာပဲပြောခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားရဲ့လက်နက်နဲ့ပယ်ထိန်ထုံးအစီအစဉ်တွေကိုကူညီဆောင်ရွက်ပေးနေတဲ့လူပုတ်ကိုရီးနဲ့ကုမ္ပဏီတွေအပေါ်မှာပိတ်ဆို့တန်ခတ်အရေးယူမှုအသစ်တွေကိုအမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဂျပန်တို့ချမှတ်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တည်းတုန်းကမြောက်ကိုရီးယားကထောက်လန့်ရေးဂျိုရုလွှတ်တင်မှုစ조사ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဒီရက်ပိုင်းတွေအတွင်းမှာလည်းမြောက်ကိုရီးယားစစ်တပ်ကတောင်ကိုရီးယားတနိုင်ငံလုံးကိုတံပြန်ထိုးစစ်ဆင်သိမ်းပိုက်တဲ့စီးရဲလေ့ကျင့်မှုပြုလုပ်ခဲ့ပါတယ်။အဲ့ဒီလောက်ရက်တည်းအပြီးမှာပဲအခုလိုမျိုးအမေရိကန်တောင်ကိုရီးယားနဲ့ဂျပန်တို့ကမြောက်ကိုရီးယားကိုပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ယူချောင်း Program Development Company နဲ့ကုမ္ပဏီအကြီးအကဲယူချောင်းချုံတို့အပါအဝင်တရုတ်နိုင်ငံမှာရှိတဲ့ကုမ္ပဏီရုံးွဲက၄ဦးစုစုပေါင်းလူပုဂ္ဂိုလ်၅ဦးကိုတန်ခတ်ပိတ်ဆို့လိုက်ကြောင်းတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပြောပါရယ်မြောက်ကိုရီးယားအတွက်ဂျိုရုနဲ့မောင်းသူမဲ့၄ချောင်းတိုက်ခတ်ရေးရင်းတွေကိုတီထွင်ဖန်တီးနိုင်မှုအကူအညီပေးနေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုပိတ်ဆို့အရေးယူတာဖြစ်ကြောင်းတောင်ကိုရီးယားကပြောပါရယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်ကြင်ညာပေးနေတာပါခင်ဗျာ American ဒုသမ္မတ Kamala Harris ဟာအာဆီယံအရှေ့တောင်အာရှနိုင်ငံတွေနဲ့ထိပ်သီးအစည်းအဝေးတွေအပြင်အရှေ့အာရှထိပ်သီးညီလာခံကိုတက်ရောက်ဖို့အင်ဒိုနီးရှားနိုင်ငံကိုရှေ့သတင်းပတ်အတွင်းသွားရောက်မှာဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသငြိမ်းချမ်းတည်ငြိမ်ရေးအပြင်တောင်တရုတ်ပင်လယ်ပြင်အတွင်းလွတ်လပ်စွာရေကြောင်းသွားလာရည်နိုင်ဖို့စီမင်းစည်းကမ်းနဲ့တက်မှတ်နိုင်ဖို့ခီးစဉ်အတွင်းမှာအဓိကဆွေးနွေးပြောဆိုမယ်ကြောင်းအမေရိကန်သမ္မတအင်ဂျူရောပြောခွင့်ရကပြောဆိုထားပါတယ်။
Has been a partner in this when it comes to strengthening our partnership with ASEAN nations on maritime security.
တောင်တရုတ်ပင်လယ်အတွင်းရေကြောင်းလုံခြုံရေးခိုင်မာဖို့နဲ့အာဆီယံနဲ့လက်တွဲဆောင်ရွက်သွားရေးကိစ္စတွေကိုဒုသမ္မတ Harris အနေနဲ့ပူးပေါင်းဆောင်ရွက်ခဲ့ပါတယ်။နိုင်ငံတကာဥပဒေတွေနဲ့စံတမ်းဖို့တွေကိုအလေးထားဖို့အရေးကြီးတယ်ဆိုတာကိုလည်းအရင်ကတည်းကကြေကြေပြန့်ပြန့်ဆွေးနွေးခဲ့ပါတယ်။ဒီခေတ်စဉ်အတွင်းမှာလည်းဒီလိုပြောဆိုဆွေးနွေးတာတွေဆက်ကြားရဖို့မျှော်လင့်နိုင်ပါတယ်ဆိုပြီးအင်ဂျူရောပြောခွင့်ရ Karin Jean-Pierre ကမနေ့ကသတင်းစာရှင်းလင်းပေါ်မှာပြောဆိုသွားခဲ့တာပါ။အလဲကျဥက္ကဋ္ဌတာဝန်ပြီးဆုံးတော့မယ့်အင်ဒိုနီးရှားနိုင်ငံမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေအပြင်အမေရိကန်ပြည်ထောင်စု၊ရုရှား၊ဩစတြေးလျ၊တောင်ကိုရီးယား၊ဂျပန်၊နယူးဇီလန်စတဲ့ဆွေးနွေးပွဲနိုင်ငံတွေလာရောက်ပြီးထိပ်သီးအစည်းအဝေးနဲ့လက်တွဲဘက်ဒီအကြားဆက်ဆက်အစည်းအဝေးတွေကျင်းပကြတာပါ။ဒီအစည်းအဝေးတွေမှာမြန်မာအရေးကိစ္စကိုလည်းဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတိုးတက်မှုမရှိတာနဲ့စစ်ကောင်စီဘက်ကလူခွင့်ရေးတွေဆက်ချိုးဖောက်နေမှုတွေကြောင့်ထိပ်သီးအစည်းအဝေးမှာစစ်ကောင်စီအကြီးအကဲနဲ့နိုင်ငံသားရေးဝန်ကြီးကိုတက်ရောက်ခွင့်ပေးမထားပါဘူးမြန်မာစစ်ကောင်စီဘက်ကတော့တာဟာအာဆီယံအဖွဲ့ဝင်နိုင်ငံတွေအကြားခွဲခြားဆက်ဆံတယ်ဆိုပြီးတခြားလုံးကန့်ကွက်နေသလိုအခုအင်ဒိုနီးရှားမှာကျင်းပမဲ့အစည်းအဝေးတွေမှာနိုင်ငံရေးအရာမြန်မာနိုင်ငံကိုစားပြုကိုယ်စားလှယ်တက်ရောက်မဲ့မတက်ရောက်ဘူးဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
ဒိမတ်နိုင်ငံခြေဆိုင် Kelsbeth Beer Company အနေနဲ့မြန်မာနိုင်ငံမှာစီမံခန့်ခွဲမှုအမားတွေလုပ်ခဲ့မိပါတယ်လို့ဝန်ခံလိုက်ပါတယ်မြန်မာနိုင်ငံမှာနဝတစစ်ဆိုရလက်ထက်တုန်းကယင်းနီးမြုပ်နှံမှုလုပ်ဖို့ရည်ရွယ်ချက်မရှိပါဘူးလို့ Kelsbeth လုပ်ငန်းကြီးကလူသိရှင်ကြားထုတ်ပြန်ခဲ့ပေမဲ့တွယ်ဝိုက်တဲ့နီးနဲ့ယင်းနီးမြုပ်နှံခဲ့တယ်လို့ Kelsbeth Group ကဩဂုတ်လ31ရက်နေ့နေစဲနဲ့ထုတ်ပြန်ချက်မှာပြောကြားလိုက်တာပါ Justice for Myanmar အဖွဲ့ရဲ့မေးခွန်းထုတ်မှုကြောင့်ကုမ္ပဏီတွင်းစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တာမှာအခုလိုသိရှိရတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ကုမ္ပဏီတွင်းစုံစမ်းစစ်ဆေးမှုတွေအရာ1996ခုနှစ်တုန်းက Kelsbeth ကနေမလေးရှားနိုင်ငံကမိဖက်လုပ်ငန်းတစ်ခုကိုငွေထုတ်ချီးကြောင်းနဲ့အဲ့ဒီမိဖက်ကနေပြီးတော့မှ Bruin Bus လို့ခေါ်တဲ့ကုမ္ပဏီကိုတည်ထောင်ပြီးတော့မြန်မာစစ်တပ်ပိုင်းမြန်မာစီးပွားရေး Corporation MEC နဲ့မြန်မာ Gold Star ကုမ္ပဏီတို့နဲ့ဖက်ဆက်ပြီးတော့တရုတ်တကုံဘီယာလုပ်ငန်းကိုတည်ထောင်ခဲ့တာတွေ့ရှိခဲ့တယ်လို့ပြောပါရဲအဲဒါကြောင့်မြန်မာနိုင်ငံမှာအဲ့ဒီအချိန်တုန်းကယင်းနီးမြုပ်နှံမှုလုပ်ငန်းတွေလုပ်ဖို့မရှိဘူးဆိုတော့လူသိရှင်ကြားပြောကြချက်ကိုစန့်ကျင်နေတယ်ဆိုပြီးတော့ Kelsbeth Group ကဝန်ခံလိုက်တာဖြစ်ပါတယ်ဒါတွေမကဘဲနဲ့ဒီကုမ္ပဏီအနေနဲ့ကုမ္ပဏီ share တချို့ကို2004 April လတုန်းကဝယ်ယူခဲ့တာကိုလည်းကုမ္ပဏီတွင်းစုံစမ်းမှုတွေမှာတွေ့ရှိတယ်ဆိုပြီးတော့ဝန်ခံထားပါတယ်အဲ့ဒီလိုမျိုးအစု share တွေဝယ်ခဲ့ပြီးတော့မကြခင်မှာပဲ2004ခုနှစ်အောက်တိုဘာလ24ရက်နေ့မှာတော့တကုံဘီယာလုပ်ငန်းအပါအဝင်စေဆိုးရ နဲ့ဆက်စပ်တဲ့လုပ်ငန်းတွေအပေါ်ကို EU ကတန်ခတ်ပိတ်ဆို့ခဲ့တာကြောင့် 2004 နိုဝင်ဘာမှာအဲ့ဒီ share တွေကို MEC ကိုရောင်းချခဲ့တယ်လို့ပြောပါတယ်ရှင်
ထိုင်းဝန်ထိုင်းပြည်ကအရင်ဝန်ကြီးချုပ်ဟောင်းတက်ဆင်ရှနာဝါအပေါ်ချမှတ်ထားတဲ့ပြစ်ဒဏ်၈နှစ်ကနေတစ်နှစ်အထိလျှော့ချပေးလိုက်ကြောင်းဒီကနေ့စက်တင်ဘာ၁ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့တော်ဝင်ပြန်တမ်းမှာဖော်ပြထားပါတယ်။ဘီလီယန်လာတထေးကြီးဟောင်းတက်ဆင်ကဘရင်မင်းမြတ်ထံမှာပြစ်ဒဏ်နဲ့လူငင်းချမ်းသာဝင်ပေးဖို့အတနာခံစားတင်ပြီးတရက်အကြာမှာအခုလိုကြေညာချက်ထွက်လာတာပါ။တက်ဆင်ဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်နေတဲ့ကာလအတွင်းအာဏာအလွဲသုံးစားလုပ်တာနဲ့အကျင့်ပြတ်ချဆမှုတွေကျွလွန်ခဲ့တဲ့ဆိုတဲ့ဆူဆွချက်တွေနဲ့ဆွဲချက်တင်ခံထားရတဲ့အမှုတွေကိုရင်မဆိုင်လိုတာကြောင့်သူ့သဘောနဲ့သူပြည်ပမှာ15နှစ်လောက်တိမ်းရှောင်နေခဲ့ရကပြီးခဲ့တဲ့သတင်းပတ်အတွင်းအသက်84နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်အောင်တက်ဆင်ဟာထိုင်းနိုင်ငံကိုပြန်လာခဲ့တာဖြစ်ပါတယ်။သူဟာကိုပိုင်ချက်လျင်နဲ့ပြန်လာခဲ့ပြီးခီးရောက်မဆိုင်မှာပဲသူ့မျက်ကွယ်မှာချထားတဲ့ပြစ်ဒဏ်၈နှစ်ကိုကြားခံဖို့အတွက်အချင်းထောင်ကိုပို့ခံခဲ့ရပါတယ်။ထောင်ကိုရောက်တဲ့ပထမညမှာပဲရင်ပတ်အောင်နာတွေးတိုးတာတွေဖြစ်ခဲ့တယ်ဆိုပြီးရဲစေးရုံကိုပို့ပေးခဲ့ရပါတယ်။မနေ့ကြာတာပတိနေ့ကတော့သူ့ပြစ်မှုတွေကိုလူငင်းချမ်းသာဝင်ပေးဖို့ဘရင်ထံမှာအတနာခံစာတင်ခဲ့ပါတယ်ခင်ဗျာ။
အမျိုးသားလုံခြုံရေးနဲ့လူမှုရေးမတိမငြိမ်ဖြစ်အောင်ဘာသာရေးအဆောက်အအုံတွေကိုအသုံးချတာတွေမလုပ်ဖို့တားမြစ်တဲ့တရုတ်အစိုးရရဲ့ဘာသာရေးနဲ့သက်ဆိုင်တဲ့တားမြစ်ချက်အစ်စ်တွေဒီကနေ့တောက်ကြနေ့ကနေစပြီးတော့အသက်ဝင်မှဖြစ်ပါတယ်။နိုင်ငံတော်လုံခြုံရေးနဲ့အမျိုးသားအကျိုးစီးပွားထိပါစေတဲ့ရည်ရွယ်ချက်နဲ့ဘာသာရေးအဆောက်အအုံတွေကိုအသုံးပြုတာမျိုးတွေမလုပ်ဖို့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေကိုတရုတ်အစိုးရကတားမြစ်တာဖြစ်ပါတယ်။ဘာသာရေးနဲ့ဆက်နွယ်တဲ့ဆောင်ရွက်ချက်တွေအဆောက်အအုံတွေကိုအသုံးပြုတဲ့အခါမှာအစိုးရရဲ့ဥဆောင်မှုကိုပံ့ပိုးဖို့ဆိုရှယ်လစ်စနစ်ကိုပံ့ပိုးဖို့နဲ့အမျိုးသားဝိသေသနလက္ခဏာတွေနဲ့သမ္မတရှိချင်းဖြစ်တဲ့ဆိုရှယ်လစ်စနစ်ခေတ်စ်ကိုဖော်ဆောင်ဖို့လိုအပ်တယ်လို့ပြောဆိုခဲ့ပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်နိုင်ငံတော်ဤတိုင်းပြည်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကျူးလွန်ခဲ့တဲ့ဆိုတဲ့အမှု၅မှုကိုကျူးလွန်ခဲ့ခြင်းမရှိလို့အပြစ်မရှိကြောင်းအထူးအယူခံတက်တာကိုနိုင်ငံတော်အထူးတရားရုံးကပယ်ချလိုက်ပါတယ်ဒီလိုမျိုးပယ်ချတာကတော့တရားရေးအပေါ်မှာနိုင်ငံရေးကလွှမ်းမိုးမှုကိုမီးမောင်းထိုးပြတာလို့တရားရေးအတိုင်းဝိုင်းကပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမမျှတစင်အောင်ကပြောပြပေးပါမယ
်ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အကြီးအကျယ်ပြက်စီမှု905ခတမှုတဘာဝဒေးစီမံခန့်ခွဲမှုနှစ်မှုနဲ့စကားပြောဆက်လက်ဝဲထားရှိလို့ဆက်သွယ်ရေးနဲ့ပိုးကုံသွင်းကုံအမှုနှစ်မှုစုစုပေါင်း၅မှုအတွက်ပြည်ထောင်6နှစ်ချခဲ့တာပါဒါပေမဲ့ပြီးခဲ့တဲ့ဩဂုတ်လ၁ရက်နေ့ကလူငင်းတက်တာခွင့်ကြေညာချိန်မှာစစ်ကောင်စီကအဲ့ဒီပြည်ထောင်တွေကိုရှော့ပေါက်ပေးခဲ့ပါတယ်ဒါပေမဲ့ဒီလူငင်းတက်တာခွင့်မကြေညာခင်ဒီနှစ်ဇူလိုင်လ18ရက်နေ့ကလေးကဒီမှုတွေနဲ့ပတ်သက်ပြီးတော့အပြစ်မရှိကြောင်းအထူးအယူခံကိုနိုင်ငံတော်အထူးတရားရုံးကိုရှေ့နေတွေကတင်ပြခဲ့ပါတယ်လူငယ်ခွင့်မပေးခင်တင်ထားတဲ့တင်ပြချက်ဖြစ်တယ်လို့လူငယ်ခွင့်ပြုတဲ့တိုင်အောင်ဒေါအောင်ဆန်းစုကြည်အနေနဲ့ဒီပုံမှန်တွေကိုကျူးလွန်ခဲ့ခြင်းမရှိတာကြောင့်အပြစ်မရှိကြောင်းအထူးအယူခံတင်တာကိုနိုင်ငံတော်အထူးတရားရုံးကမနေ့ကပယ်ချလိုက်တာပါဒီလိုပယ်ချလိုက်တာဟာတရားရေးအပေါ်နိုင်ငံရေးကလွှမ်းမိုးမှုကိုမီးမောင်းထိုးပြတာဖြစ်တယ်လို့တရားရေးအတိုင်းဝိုင်းကလူတူကသုံးသပ်ပြောဆိုပါတယ
်အခုအမှုတွေအကုန်လုံးကနိုင်ငံရေးစနစ်တစ်ခုထဲမှာဖြစ်တဲ့အပြောင်းလဲတစ်ခုရဲ့အမှုတွေအဲ့တော့အဲ့ဒါကနိုင်ငံရေးပေါ်မှာပဲအခြေခံပြီးတော့ဆုံးဖြတ်သွားကြတာလေအဲ့တော့ဖြေလျှော့တာကလည်းနိုင်ငံရေးနဲ့ပဲနှွေသွားတယ်ချထားတဲ့အမှုတွေကလည်းသူကလျှော့တာက2နှစ်3နှစ်လောက်ချတဲ့အမှုတွေကိုလျှော့ပေးတာ2နှစ်3နှစ်လောက်ပဲချထားတဲ့အမှုတွေကတစ်နှစ်နှစ်နှစ်နေရင်သူကပြီးသွားမှာလေပြီးသွားမှာဆိုတော့အဲ့ဒါကလုံထုံးလုံနေရနိုင်ငံရေးကလျှော့တဲ့ထဲမှာထည့်ပေးလိုက်တာဘလို့ပုံကူမျိုးမှတရားဝင်ဇူမူရနဲ့လွတ်လပ်ပြီးတရားစီရင်ရဲ့အရသာကိုမခံစားရဘူးဆိုတာကိုပြတဲ့စနစ်ပေါ့
ဒေါအောင်ဆန်းစုကြည်ရှိနေတွေကတော့ဒီအမှုတွေမှာအပြစ်မရှိကြောင်းပေါ်လွင်တဲ့အထိအယူခံအဆင့်ဆင့်ဆက်တက်သွားဖို့ပြင်နေတယ်လို့တရားရုံးနဲ့နှိဆက်သူတွေကပြောပါတယ်ဥပဒေကြောင်းအရချထားတဲ့ပြစ်ဒဏ်မကျူးလွန်မှုဆိုတာကိုချမှတ်ခံရသူဘက်ကတရားရုံးအဆင့်ဆင့်အယူခံတက်ပိုင်ခွင့်ရှိပါတယ်မျိုးနေတရားရုံးကနေခရိုင်ပြည်တိုင်းဗဟိုတရားလွှတ်တော်ချုပ်နိုင်ငံတော်အထူးတရားရုံးအဲ့ဒီကမှတရားရေးဥပဒေအရနောက်ဆုံးတရားသူကြီးချုပ်စီအဆင့်ဆင့်အယူခံတက်နိုင်ကြောင်းဖော်ပြထားတာပါနိုင်ငံတော်အထူးတရားရုံးအဆင့်မှာရင်အဆင့်3ဆင့်တင်သွင်းခွင့်ရှိတဲ့အကြောင်းတရားရုံးနဲ့နှိဆက်သူတွေကပြောပါရယ် အထူးတရားရုံးကပယ်ချခဲ့တဲ့အကူအမှုတွေဟာ2021စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဒေါအောင်ဆန်းစုကြည်ပေါ်အစောဆုံးတရားစွဲဆိုထားတဲ့အမှုတွေဖြစ်ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ပေါ်အမှု19မှုအတွက်ချထားတဲ့ပြစ်ဒဏ်33နှစ်ထဲက6နှစ်ကိုဩဂုတ်လ1ရက်နေ့ကလျှော့ပေါ်ပေးလိုက်ပြီးမြန်မာပြည်သည်တဲ့14မှုအတွက်ထောင်နှံက28နှစ်ကြာခံရအောင်မှာဖြစ်ပါတယ်ရှင်။
ဒေါ်ဆန်းစုကြည်မှာအပြစ်မရှိကြောင်းအထူးအယူခံတက်တာကိုနိုင်ငံတော်အထူးတရားရုံးကနေပယ်ချခဲ့တဲ့သတင်းမင်းမြတစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ကောင်စီနဲ့ဒီငြိမ်းချမ်းရေးအဖွဲ့တွေတွေ့ဆုံဆွေးနွေးတဲ့အကြောင်းတင်ပြပေးကြပါတယ်စစ်ကောင်စီနဲ့ပြုလုပ်တဲ့ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးပွဲမှာတိုင်းရင်းသားတွေလိုလားတဲ့ကိုပိုင်ပြဋ္ဌာန်းခွင့်နဲ့ကိုပိုင်ဆုံးဖြတ်ခွင့်ကိုအာမခံတဲ့ဖွဲ့စည်းပုံပုံမှန်တွေထည့်သွင်းနိုင်မှုနဲ့လူသားချင်းစာနာမှုအကူအညီကိစ္စတွေကိုဒီတစ်ခေါက်ငြိမ်းချမ်းရေးဆွေးနွေးပွဲမှာအဓိကထားပြီးဆွေးနွေးနိုင်ခဲ့တယ်လို့ဆွေးနွေးပွဲမှာပါဝင်တဲ့တိုင်းရင်းသားအဖွဲ့တွေကပြောပါတယ်နိုင်ငံရေးလေးလာသုံးသက်သူတချို့ကတော့အဖြေမရှိတဲ့ဟန်ပြဆွေးနွေးပွဲအဖြစ်နဲ့သုံးသက်ကြပါတယ်မက်ခင်ဖြူထွေးတင်ပြပေးထားပါတယ်
စစ်ကောင်စီညဉ့်ညံ့ရေးဆွေးနွေးရေးအဖွဲ့တွင်တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်၅ဘွဲ့တို့ရဲ့တွေ့ဆုံဆွေးနွေးပွဲကိုဩဂုတ်လ29ရက်နေ့ကနေ31ရက်နေ့အထိ၃ရက်ကြာနေပြီးတော့မှတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ဆုံမှုမှာတိုင်းရင်းသားတွေလိုချင်နေတဲ့ကိုပိုင်ပြတန်းခွင့်နဲ့ကိုပိုင်ဆုံးဖြတ်ခွင့်ကိုအာမခံတဲ့ဖွဲ့စည်းပုံပုံမှန်တွေထည့်သွင်းပြင်ဆင်ပြဋ္ဌာန်းနိုင်မှုဆွေးနွေးခဲ့တာဖြစ်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၅ဘွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတော်စောမြရာစာလင်းကဗီဒီယိုကိုပြောပါတယ
်အဓိကအဖြစ်တော့ကိုယ်ဒေတာကိုစီမံအုပ်ချုပ်နိုင်တဲ့အနေအထားတစ်ခုခုကိုရောက်ဖို့တနည်းအားဖြင့်ဆိုရင်ဖက်ဒရယ်နိုင်ငံအဝိုင်းအဝန်းထဲမှာကိုယ့်ဂျမကိုဖန်တီးခွင့်ရရှိနိုင်ပြီဆိုတဲ့အချက်တွေကတော့တိုင်းရင်းသားတွေဖက်ကအမြဲတမ်းဆွေးနွေးနေတဲ့အချက်တွေဖြစ်ပါတယ်နိုင်ငံတော်ဖက်ကကြားလို့ရှိရင်လည်းပဲ2008မှာပါဝင်ပြီးတော့မှဘလို့အချက်တွေကိုတိုင်းရင်းသားတွေဖက်ကပြင်ဆင်ရှင်းတာလဲအဲ့လိုပြင်ဆင်လို့အချက်တွေကိုပြင်ဆင်ပေးပါပြင်ဆင်ရအောင်ဆိုပြီးတော့မှဒုဗ္ဗတ်ကလည်းတင်ပြတာတွေရှိပါတယ်ဒါတွေကိုလည်းဆွေးနွေးတာရှိပါတယ်ဒါပေမဲ့ဆွေးနွေးနေကြသေးပါကျွန်တော်တို့ကဘယ်လိုဆုံးဖြတ်ချက်တွေရရှိတယ်ဆိုတာမျိုးကတော့မပြောပါဘူ
းဆွေးနွေးမှုအသေးစိတ်ကိုတော့သူကထုတ်ပေါ်ပြောဆိုဖို့ညင်ပါတယ်ဆွေးနွေးပွဲဒုတိယနေ့မှာ MCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင် EAO အဖွဲ့တွေကသူတို့ဒေသတွေအတွင်းမှာလူသားချင်းစာနာတဲ့အကူအညီတွေရရှိရေးကိစ္စအပြင်လာမယ့်အောက်တိုဘာလမှာ၈နှစ်ပြည့်မဲ့ညီငယ်ကြီးညီလာခံကျင်းပနိုင်ဖို့အတွက်ကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တယ်လို့ဒေါ်စောမြတ်ရာဇာလင်းကပြောပါရယ်စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့တိုင်းရင်းသားအဖွဲ့တွေနဲ့တဖွဲ့ချင်းတီးခြားစီတွေ့ဆုံခဲ့ပြီးအဖွဲ့တွေရဲ့တင်ပြချက်တွေဒေသလုံခြုံရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးကိစ္စတွေကိုနှစ်ဖက်အပြန်အလှန်ပူးပွင့်လင်းလင်းဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါရယ်နိုင်ငံရေးနဲ့စီရေးလေးလာတုံးသက်သူဦးတန်းစိုးနိုင်ကတော့ဒီဆွေးနွေးပွဲတွေဟာအပေါ်ယံဟန်ပြတာဖြစ်ပြီးအပြည့်မရတဲ့ဆွေးနွေးပွဲတွေဖြစ်လို့မြမငင်းကြရေးအတွက်ထိရောက်ကောင်းမွန်တဲ့ရလက်ထွက်နိုင်မဲ့ဆွေးနွေးပွဲတွေမဟုတ်ဘူးလို့ဝေဖန်ပါတယ်
။ဒီငင်းကြရေးဆွေးနွေးပွဲဆိုတာဟန်ပြတွေသာပြစ်ပြီးတော့တကယ်တမ်းပေါ်မှာပြီးမှဖြစ်နေတဲ့ဒီပြည်တွင်းစစ်ဒီလူဦးတော်လှန်ရေးလှုပ်ရှားမှုတွေဘာမှမတည့်အောင်ဘာမှလည်းငင်းကြရေးအကျိုးပြုတဲ့သုံးချက်ချက်တွေမလုံးနိုင်ပါဘူး။သူတို့အနေနဲ့စစ်ကောင်စီနဲ့ဆက်ပြီးတော့သူတို့အကျိုးစီးပွားအတွက်အပြန်အလှန်ကျွန်တော်တို့ဆက်တွေ့ပြောဆိုနေတဲ့အင်အားစုတွေပဲဖြစ်ပါတယ်။ရှင်ပြိပခဒီနေ့ကာလမှာအပြင်းထန်နော်တပီလုံးနှံ့ဖြစ်ပွားနေတယ်ဆိုတာကဒါဒီဆွေးနွေးပွဲတွေရကျိုးသွားမှုကဘလို့ဒီထိရောက်တယ်ဆိုတာကိုပေါ်ပြနေတာဖြစ်တယ်လို့ကျွန်တော်တော့ယူဆပါတယ်ခင်
ဒီလိုဆွေးနွေးမှုတွေလုပ်နေတဲ့အချိန်မှာပဲဒီဆွေးနွေးမှုတွေမှာမပါဝင်တဲ့တိုင်းရင်းသားဒေသတွေအပါအဝင်နိုင်ငံတော်ဝန်နေရာဒေသအတော်များများမှာစီရေးပြိပခတွေကလည်းနေစဉ်ဆိုသလိုဖြစ်နေတာပါဒါကြောင့်လက်ရှိစစ်ကောင်စီလုပ်နေတဲ့ငင်းငယ်ရေးဆွေးနွေးမှုတွေကိုအယုံကြည်မရှိတဲ့အကြောင်းဝေဖန်နေကြတာနဲ့ပတ်သက်လို့ဒေါ်စောမြရာစာလင်းကတော့အခုလိုပြောပါတယ
်။မလုတ်တာထဲလုတ်တာကတော့ဟိုကောင်းတယ်လို့သုံးသပ်ပါတယ်။တရားနဲ့တရားစကားမပြောကြဘူးဆိုလို့ရှိရင်ပုံပြီးလို့စိတ်သွားနိုင်တယ်။စကားပြောကြတယ်တရားရဲ့လိုမိုက်တရားရဲ့ကြီးမှန်းချက်တရားရဲ့လိုလားချက်တွေကိုတရားကသိနေတယ်ဆိုလို့ရှိရင်ဟိုတနည်းတစ်ပုံစဉ်းစားကြတဲ့အပိုင်းတွေဟိုရှိလာပါတယ်ရှိလာတတ်ပါတယ်ဒီလိုဖြစ်နေလို့ပဲအများကြီးစကားပြောရမှာလို့စကားပြောဖို့လိုတယ်လို့ပဲပြောရှင်းတာဖြစ်ပါတယ်
သုံးရကြာနေပြီးတော့မှကျင်းပတဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့ကြတဲ့တိုင်းရင်းသားလက်နက်ကိုင် EAO ငါးဘွဲကတော့ရခိုင်ပြည်လူမျိုးရေးပါတီ ARP ဒီမိုကရေစီအကျိုးပြုကရင်တက်မတော် TKPA ကရင်ငင်းငယ်ကြီးကောင်စီ KNU KNLA PC လားဟုဒီမိုကရက်တစ်အစည်းအရုံး LDU ပို့ဝမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO တို့ဖြစ်ပါတယ်ဒီအဖွဲ့တွေဟာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ PBSD လို့ခေါ်တဲ့ညီညာရေးလုပ်ငန်းစဉ်ဥစားအဖွဲ့ဝင်တွေလည်းဖြစ်ပါတယ်ရှင
် NCA အဖွဲ့တချို့နဲ့စစ်ကောင်စီတို့နေပြည်တော်မှာတုံးရတာဆွေးနွေးခဲ့ကြတဲ့သတင်းကိုမက်ခင်ဖြူတွေကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကာကွယ်ဆေးမထိုးနိုင်တဲ့စကိုင်းကကလေးငယ်တွေအကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်မြန်မာနိုင်ငံမှာဆီယနာတိမ့်ပြီးတဲ့နောက်ပိုင်းမှာစီးရေးပြည်ပခါတွေပြင်းထန်နေတဲ့စကိုင်းတိုင်းတွေကမြို့နယ်တချို့မှာတော့ကိုဝင်ဆောင်ကျမ်းမာရေးနောက်ပြီးတော့မွေးကင်းစကလေးငယ်ကာကွယ်ဆေးမထိုးပေးနိုင်တာကနှစ်နဲ့ချီပြီးတော့ရှိလာနေပြီလို့စစ်ဆောင်ဒေတာခန်နေနဲ့ကျမ်းမာရေးဆေးဝန်ထမ်းတွေကပြောပါတယ်လက်နက်ကင်ပြည်ပခါတွေကြောင့်ဘေးလူရာကိုတိမ့်ရှောင်နေကြရသူတွေအတွက်ကျမ်းမာရေးဆောင်ရှောက်မှုအရေးပေါ်လိုအပ်ချက်တွေများလာနေပါတယ်မဆုမြတ်မွန်ကတင်ပြပေးထားပါတယ်
စကိုင်းတိုင်းကလင်းမြို့နယ်တောင်ပိုင်းရေရှင်ကျေးရွာအပါအဝင်ရေရှင်ရွာနဲ့အနီးတစ်ဝိုက်ကျေးရွာတွေကစစ်ပေးတင်းချောင်နေရသူတွေဟာလက်နက်ကင်ပဋိပက္ခတွေကြောင့်ကျေးရွာတွေကိုလုံးဝပြန်မဝင်နိုင်ပဲတောထဲမှာပဲပုန်းခိုနေကြရတာအခုဆိုရင်နှစ်နှစ်လောက်ရှိနေပါပြီဒီကာလတွေအတွင်းမှာကိုဝင်ဆောင်တွေအတွက်ကျန်းမာရေးစောင့်ရှောက်မှုအ ਨੇ အချင်းရရှိခဲ့ရင်နောက်မှမွေးကင်းစကလေးငယ်တွေအတွက်လိုအပ်တဲ့ကာကွယ်ဆေးနဲ့ကျန်းမာရေးစောင့်ရှောက်မှုတွေကတော့မရှိသလောက်ပဲလို့ရေရှင်ကျေးရွာဒေသခံဦးမောင်ဆိုးကပြောပြပါတယ်
ကျွန်တော်တို့ဒီမှာကာကွယ်ရေးကာကွယ်ဆေးထိုးတဲ့လူတွေလည်းမရှိဘူးပြဒီမွေးကင်းစကလေးနဲ့ကိုယ်ဆောင်ရတော့ဒါကျွန်တော်တို့ငကိုကရှေးရိုးထုံးမှာမျိုးပဲဒီလိုရှောင်ဖို့အလိုလည်းနေကြရတာကြာမှာကိုယ်ဆောင်မိခင်တွေတွေနဲ့ပတ်တယ်လို့ဒီကျွန်တော်တို့ဟိုပေါ့မွေးကင်းစကလေးရဲ့အတွက်ကြတော့ကျွန်တော်တို့အဲ့ဒီဆေးထိုးပေးစရာဆိုလို့မရှိဘူးပြကျွန်တော်ကြုံမကြုံသေးဘူးပြဟောပေါ့ဒီမွေးကင်းစကလေးတွေဒီကာကွယ်ဆေးထိုးမပေးနိုင်တဲ့အခါကျတော့ကျွန်တော်တို့ဒီမှာတော့ဗာလဲကောမုတ်တာဆိုတာကောမုတ်တာဆိုတာကျွန်တော်အားရနေမပြောရဘူးပြခါကြီးကမှကျွန်တော်တို့ရှင်းနေကြတို့ပေါ့လေကျွန်တော်တို့ဒီဟိုလိုပေါ့ဟိုပိုင်းရင်ဆေးဝါးနဲ့ထုတ်တာလေးနဲ့ပဲသူတို့လုံးလုံးစင်တော့လောက်ကြတယ်ကျွန်တော်တို့မနေ့ကဆိုလို့ရှိရင်ကျွန်တော်တို့နေတဲ့နေရာလေးမှာဆိုလို့ရှိရင်ဟာဆေးဝါးမရှိတဲ့အတွက်ကြောင့်မို့ကျွန်တော်တို့ဒီဆားနဲ့စနောနဲ့တက်ရတာတော့အဆင်ပြေရှိပြီ
ရေရှင်တဲ့အနည်းတဝိုက်ကျေးရွာအနည်းဆုံးဆယ်ရွာလောက်ကစစ်ပြေးဒုက္ခတွေတွေဟာပုန်းခိုနေရတဲ့ကာလနှစ်နှစ်ဝန်းကျင်အတွင်းမှာကလင်းပွေးဖွားသူအယောက်80ကျော်ရှိခဲ့ပြီးတော့မွေးကင်းစကလေးတေဆုံးမှုတွေလည်းရှိခဲ့တယ်လို့ဒေသခံစစ်ပေးဆောင်တွေကပြောပြပါဗျ။ကမ်ဘလူခရိုင်အတွင်းကကမ်ဘလူမြို့နယ်နဲ့ကျွန်းလမြို့နယ်တွေမှာလည်းစစ်ပြေးဒုက္ခတွေဟာကျန်းမာရေးဆောင်ရှောက်မှုလုံလုံလောက်လောက်မရရှိကြပါဘူး။စစ်ကောင်စီထိန်းချုပ်ထားတဲ့မြို့ပေါ်ကနေရာတချို့မှာမွေးကင်းစကလေးငယ်တွေကိုကာကွယ်ဆေးထိုးပေးတာရှိပေမဲ့လုံလောက်မှုမရှိဘူးလို့ဒေသခံတွေကပြောပါဗျ။စည်ရေးပြင်းထန်တဲ့ဒေသတွေမှာတော့မွေးကင်းစကလေးငယ်တွေကိုကျန်းမာရေးဆောင်ရှောက်မှုလုံးဝမပေးနိုင်တဲ့အခြေအနေဖြစ်နေတာကိုကမ်ဘလူခရိုင်အတွင်းကကျန်းမာရေးဝန်ထမ်းတယောက်ကအခုလိုပြောပြပါတယ်
။ဒီကိစ္စကတော်တော်များများကမ်ဘလူမြို့နယ်ထဲမှာပဲဒီကစီကမ်ဘလူမြို့နယ်ထဲမှာအဲဒီဒီဟာလမ်းကြတဲ့ယွာကြီးတော်တော်များများတော့အချိန်လုံးပြီးရှောင်နေရတာ။အဲဒီမှာရှိတဲ့ဆိုကိုဝင်ဆောင်နေဒီလိုသူတွေကျန်းမာရေးဆောင်ရှောက်မှုတော့ရှောက်ပြီးနိုင်မှုမလိုဘူးဖြစ်နေတယ်။အကြောင်းတစ်ချက်ထူးနေတဲ့အခါကျတော့အဲဒီမှာအချိန်တိုင်းချပြီးလုပ်ပြီးမယ်ကျမကြီးဝင်တယ်အခုတဖြစ်နေပါပေါ့ဆရာဝန်ကျမကြီးဘူးအဲ့ဒါကြီးကအားငယ်နေတယ်အဲ့ဒီမှာနောက်ကာကွယ်ဆေးနေနေရလေဟိုကျွန်တော်တို့ဟောပေါ့အနာသိန်းကြီးတွေကကျွန်တော်တို့ထူပင်းနေကျွန်တော်မရှိပါဘူးအင်းကျမလူကျွန်လာပါပေါ့မြို့ပေါ်မှာပဲအနေချင်းထူပင်းနေတာအဲ့ဒါတော့မလုံလောက်မှုမရှိတော့ဘူးတကယ်ဒီနေဒီမှာတော့မထူပင်းနိုင်တော့ပေါ့စကားဖိုက်ရသူတို့တင်းတုံနေပြီလို့ပြောတယ်မြို့ပေါ်မှာတွေကတော့အနေချင်းပေါ့ဟိုဘောဘောပန်းချင်းရပြီမဟုတ်ဘူးနဲ့အနေချင်းလက်ပြန်ပြီးပြည်နေရမျိုးတော့ရှိပါတယ
်သူတို့အနေနဲ့ကိုဝင်ဆောင်တွေအတွက်တတ်နိုင်သလောက်ကျန်းမာရေးဆောင်ရှားမှုပေးနိုင်အောင်စူးစမ်းဆောင်ရွက်နေတာတွေရှိပေမဲ့လို့လိုအပ်ချက်တွေကတော့ရှိနေတော့မယ်လို့အဲ့ဒီကျန်းမာရေးဝန်ထမ်းကပြောပြပါတယ
်အမွေးကင်းစကလေးကြီးရဲ့ကာကွယ်ဆေးဒီကမထိုးနိုင်ပေမဲ့ကိုဝင်ဆောင်တွေရဲ့ကာကွယ်ဆေးတွေကိုတော့ကျွန်တော်တို့ဒီဘောဘောကျွန်တော်တို့လက်နက်မီတွေကအကုန်ထိုးပေးနိုင်တဲ့နေရာရှိတယ်အကုန်ဆောင်မှာလည်းအဓိကတော့ကျွန်တော်တို့က PPP နဲ့အဘတန်ချာလေးမိဘတို့သောတိုက်တာလေးဆိုတော့လေအဲ့ဒါလေးကတော့ကျွန်တော်လက်လမ်းမြင်နေအကုန်လုတ်ပြီးနိုင်ဘူးတို့တချင်းကကျွန်တော်လည်းမှဆိုရင်တော့ကာဘာရီရတယ်အဲဒီဆမလူပဲချမ်းပါပဲအနေချက်ရှိတယ်အနေချက်ရှိတယ်ဆိုရင်တော့မှကျွန်တော်ယူနေရှိတဲ့တာမှာတော့အဲ့ဒါလေးကကျွန်တော်တို့လုတ်ပြီးနိုင
်စစ်ကောင်စီနဲ့စီရေးအရာထိတွေ့မှုပြင်းထန်တဲ့ဒေသတွေမှာစစ်ကောင်စီကဆေးဝါးတည်ယူခွင့်တွေပိတ်ပင်ထားတဲ့အပြင်တည်ယူရာတွေ့ရင်လည်းဖမ်းဆီးတပ်ဖြတ်တာတွေထိရှိတာကြောင့်မွေးကင်းစကလေးငယ်တွေနဲ့ကိုဝင်ဆောင်တွေအတွက်လိုအပ်တဲ့ဆေးဝါးတွေကိုလုံးဝဝယ်ယူလို့မရနိုင်အောင်ခက်ခဲနေပြီးတော့လိုအပ်တဲ့ကာကွယ်ဆေးထိုးမပေးနိုင်တာဖြစ်တယ်လို့ဒေသရင်းကကျန်းမာရေးဝန်ဆန်းတွေကပြောဆိုကြပါတယ်။လိုအပ်တဲ့ကျန်းမာရေးဆောင်ရှောက်မှုနဲ့ကာကွယ်ဆေးတွေမရတဲ့အတွက်ကလေးငယ်တွေကြားရေရှည်မှကျန်းမာရေးပြဿနာတွေပိုပြီးကြုံလာရနိုင်တယ်လို့လည်းဆေးဝန်ဆန်းတွေကသတိပေးပြောနေကြပါတယ်ရှင်။
မဆုမြတ်မော်မရှင်ဆက်ပြီးတော့ဒီစစ်ကောင်စီနဲ့အိန္ဒိယဆက်ဆံရေးအကြောင်းသတင်းကိုတင်ပြပေးကြပါမယ်။မြန်မာစစ်ကောင်စီနဲ့စစ်ရေးတန်တမန်ဆက်ဆံရေးတိုးချဲ့လာနေတာက အိန္ဒိယနိုင်ငံလိုမျိုးဒီမိုကရေစီအရာကြီးနိုင်ငံတစ်နိုင်ငံအတွက်မှားယွင်းတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်လို့မြန်မာနိုင်ငံရေးစောင့်ကြည့်လေ့လာနေတဲ့အဖွဲ့အစည်းတွေကဝေဖန်ပြောဆိုလိုက်ပါတယ်စစ်ရာဇဝတ်မှုကျူးလွန်နေတဲ့မြန်မာစစ်တပ်ကိုအိန္ဒိယဘက်ကလက်နက်ရောင်းချတာစစ်ရေးအရာပူပေါင်းတာမဟာဗျူဟာမြောက်ဆက်ဆံရေးတွေတိစောက်တာတွေတိုးချဲ့လှုပ်ဆောင်လာနေတဲ့အကြောင်းထောက်ပြတဲ့အစီရင်ခံစာတစ်စောင်ကိုမြန်မာရေးလှုပ်ရှားမှုအဖွဲ့တွေဖြစ်တဲ့ဗမာရေးရာပြိပခလေ့လာရေးအဖွဲ့နဲ့ India for Myanmar တို့ပူးပေါင်းထုတ်ပြန်လိုက်တာဖြစ်ပါတယ်အကြောင်းစုံကိုကိုရဲနိုင်ပြောပြပေးပါမယ်
မြန်မာစစ်တပ်ရဲ့အာဏာသိမ်းအကြမ်းဖက်မှုတွေကိုကုလသမဂ္ဂနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကလက်မခံကြပေမဲ့အိန္ဒိယချင်းဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အိန္ဒိယနိုင်ငံကတော့ဒီအခြေအနေကိုမျက်ကွယ်ပြုပြီးတော့အကျိုးမြော်ပေါင်းဖက်နေတယ်လို့အရက်ဖတ်မြန်မာအရေးလှုပ်ရှားသူတွေကပြင်းပြထန်ထန်ဝေဖန်လိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂအပါအဝင်ကမ္ဘာပေါ်ကစီးပွားရေးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံကြီးတွေပါတဲ့ G20 ထိပ်သီးစည်းဝေးဘက်ကိုအိန္ဒိယကအင်ရှင်အဖြစ်နဲ့ဒီလောက်၉ရက်နေမှာလက်ခံကျင်းပဖို့ရှိနေချိန်မှာပဲအိန္ဒိယနဲ့မှာဆက်ဆံရေးသုံးသက်တဲ့အစည်းအခမ်းအကိုဗမာရေးရပြိပခလေးလာရေးအဖွဲ့နဲ့ India for Myanmar လှုပ်ရှားမှုအဖွဲ့တွေကပူးတွဲထုတ်ပြန်လိုက်တာပါမြန်မာစစ်တပ်အာဏာသိမ်းချိန်ကတည်တည်တသာမဟုတ်ပေမဲ့နောက်ပိုင်းမှာအကျိုးစီးပွားအခြေခံနဲ့ဆက်ဆံရေးကိုအိန္ဒိယကတိုးချဲ့လာပါတယ်အိန္ဒိယရဲ့ချင်းကပ်ပုံဟာမြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကိုချိနဲ့စေတယ်လို့ဗမာရေးရပြိပခလေးလာရေးအဖွဲ့နဲ့ India for Myanmar တွေကသူတို့ရဲ့သုံးသက်အစီရင်ခံစာမှာထောက်ပြထားပါတယ်။မြမရေးနဲ့ပတ်သက်လာရင်အိန္ဒိယဟာခက်စိတ်စိတ်နေပြီးတော့စစ်ကောင်စီနဲ့ဆက်ဆံနေတယ်လို့ဗမာရေးရနဲ့ပြည်ထောင်ခလေးလာရေးအဖွဲ့ BACS ရဲ့ဒါရိုက်တာဖြစ်တဲ့ Christian ကပြောပါတယ
်။မြမပြည်သူတွေနဲ့အတူရှိကြအောင်အနာသိန်းချင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေပေါ်မှာသွေးရည်ကဒီမိုကရေစီရေးပြန်လည်ထောက်ပံ့ဖို့ဆောင်ရွက်မယ်။တော်ဆန်းစုကြည်အပေါ်မှာဖက်စီထားလို့ရပြန်လို့ပုံတိုက်တော့နေစတဲ့ဖြစ်ကုလသမဂ္ဂအပေါ်မှာနိုင်ငံတကာအခမ်းအနားတွေမှာဘယ်လိုပဲခဏခဏအိန္ဒိယတွေကထုတ်အိန္ဒိယဘက်ကနေပြီးတော့ထုတ်ပြန်ပါပေးမယ်လည်းပဲကျွန်တော်တို့တွေ့ရှိတဲ့အထက်မှာအရေးယူဖို့ပိုင်းနေတဲ့ပြောရတာပါအိန္ဒိယအနေနဲ့တုံ့ဆိုင်နေတတ်တာပြီးတော့လို့ရှိရင်အရေးယူတဲ့ Facebook ပေါ်လို့အားမပေးဘူးတတိထောက်ကိုင်တုံတင်းလို့ဆိုတဲ့အကြောင်းတွေအထိထုတ်ပေါ်ပြောကြားပေးနေတာမျိုးလည်းကျွန်တော်တို့တွေ့ရပါတယ်
ဒီသုံးသက်အစီရင်ခံစာမှာအိန္ဒိယရဲ့မြန်မာရေးရည်တည်ချက်နဲ့တဏ္ဍာမန်ဆက်ဆံရေးအကျိုးစီးပွားအခြေခံမဟာဗျူဟာမြောက်ဆက်ဆံရေးအိန္ဒိယရဲ့အရှေ့မြောက်ဒေသအရေးဆိုင်ရာမြန်မာနယ်ဆက်ဆံရေးနဲ့စစ်ကောင်စီကိုပံ့ပိုးမှုများဆိုပြီးအဓိကအခန်းလေးခန်းဖော်ပြထားပါတယ်ဒီထဲမှာမဲခေါင်ငင်းကပူပေါင်းဆောင်ရွက်ရေးအောက်ကအိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းနဲ့ကလဒန်ဘတ်ဆုံစီမံကိန်းတွေကိုအိန္ဒိယကသူ့ရဲ့အရှေ့မြောက်ဒေသတိုးတက်လာရေးအတွက်မျှော်လင့်ကြိုးပမ်းနေတာပါဒါကြောင့်အရင် NLD အစိုးရကိုအားပေးထောက်ခံခဲ့တဲ့အိန္ဒိယဟာမြန်မာစစ်ကောင်စီနဲ့လည်းဆက်ဆံရေးကိုဆက်ပြီးတော့တိစောက်နေတာဖြစ်ပါတယ်။အိန္ဒိယဟာမြန်မာစစ်တပ်ကိုလက်နက်နဲ့ဆက်ဆက်ပစ္စည်းတွေထောက်ပံ့နေတဲ့၅နိုင်ငံထဲမှာလည်းပါဝင်ပါတယ်။ရုရှား၊တရုတ်၊စင်ကာပူ၊အိန္ဒိယ၊ထိုင်းဒီနိုင်ငံတွေစစ်ကောင်စီကိုဒေါ်လာတန်းချီတဲ့စစ်လက်နက်တွေရောင်းချခဲ့တယ်လို့မြန်မာအရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Justice for Myanmar အဖွဲ့ကလည်းထုတ်ပြန်ထားပါတယ်။အိန္ဒိယမြန်မာစစ်ရေးဆက်ဆံမှုနဲ့ပတ်သက်လို့ Christian ကတော့ခုလိုပြောပါတယ်။
စစ်ကောင်စီကဒီလက်နက်တွေရဲ့စိတ်ကပိုင်းကိုအသုံးပြုပြီးအိန္ဒိယကပါကောပါတဲ့လက်နက်တွေကိုအသုံးပြုပြီးမှဆေးရဆိုးပြုလုပ်နေတာရှိရဲ။ပြီးအိန္ဒိယကသူတို့ပြောတဲ့အပိုင်းမှာကတော့အနာမသိငယ်တော့ကတိပြုထားတဲ့ဒီရောင်းဝယ်ဖောက်ပွားရောင်းဝယ်မှုကိုဆက်လုပ်နေရလို့ပြောလို့ဆိုပေမဲ့တကယ်တကယ်မှ2023ခုလက်နက်တွေတင်ပို့ပြီးရဲဆိုပြီးတော့ပါစောင့်ကြည့်လိုက်တာတူကထောက်ပြပြောဆိုတာကိုလည်းကျွန်တော်တွေ့ရပါတယ်
အိန္ဒိယသားပထမဆိုတဲ့အိန္ဒိယရဲ့မူဝါဒတွေထဲမှာမြန်မာနိုင်ငံလိုစစ်ဘေးခံစားနေရတဲ့ပြည်သူတွေကိုကူညီပေးဖို့လဲထည့်သွင်းစဉ်းစားသင့်တယ်လို့အစိုးရခံစားထုတ်ပြန်သူတွေကထောက်ပြပါတယ်စစ်ကောင်စီကိုထောက်ပံ့နေတာကရာဇဝတ်မှုကျူးလွန်နိုင်ဖို့အထောက်ပံ့ဖြစ်နေပြီးတစ်ချိန်အသွင်ကူးပြောင်းရေးကာလမှာတရားမျှတမှုကိုပြန်ဖော်ထုတ်ရင်နောက်ဆက်တွဲအကျိုးဆက်တွေကိုအိန္ဒိယကရင်ဆိုင်ရလိမ့်မယ်လို့သူတို့ကထောက်ပြထားပါတယ်အခုသုံးသက်အစိုးရခံစားကိုပူးတွဲထုတ်ပြန်တဲ့ India for Myanmar အဖွဲ့တည်ထောင်သူစလိုင်းဒုခါကတော့အခုလိုပြောပါတယ
်။ကောင်းကောင်းမွန်မွန်အစိုးရခံစားထုတ်နိုင်တယ်ဆိုရင်တော့ဒါကျွန်တော်တို့ဒီအင်ဂျက်ဖြစ်နေတဲ့မြန်မာနဲ့မြန်မာနိုင်ငံသားတွေကကျွန်တော်တို့ကိုအသေးစိတ်ဆောင်ကြည့်နေပါတယ်ဆိုရဲဟာ3ချက်ပြီးတော့မှအပြောင်းလဲမြန်မာနိုင်ငံပေါ်အင်ဂျက်ရဲ့လက်ရှိရည်တည်ချက်ပြောင်းလဲလာမလားဆိုတဲ့ရွေးချက်ကိုလည်းကျွန်တော်တို့စဉ်းစားဖြေပါတယ်။ဒီအစိုးရခံစားကိုကျွန်တော်တို့ပြုစုဖို့စဉ်းစားတဲ့အချိန်မှာဒီမှတ်တမ်းမှအစိုးရမှုလေးကြုံခဲ့ပါတယ်။နောက်ပိုင်းကျွန်တော်တို့အင်းအချင်းနိုင်ငံအတိတ်တွေမှာလည်းဒီလိုပါမျိုးပေါ်ပေါ်လာနေပို့လို့ကျွန်တော်အနေနဲ့ဆိုတော့တော်လိုက်ထားပါတယ်ဆိုတော့ဒီလိုဒီရလဟာကျွန်တော်တို့တော်ခါရက်တော့ကောင်းစေတာကောင်းဖြစ်များစွာကိုတည်ဆင်းနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်နိုင်ငံတကာကဘယ်လိုပဲလူခွေစံနှုန်းတွေနဲ့ချိန်ထိုးပြောနေပေမဲ့လည်းကမ္ဘာတန်တမာဆက်ဆံရေးကစားပွဲမှာအိန္ဒိယဟာနိုင်ငံတိုင်းကအရေးတူဆက်ဆံခြင်းနဲ့နိုင်ငံဖြစ်လာနေပါတယ်အိန္ဒိယဟာဒီမိုကရေစီနိုင်ငံကြီးတွေဖဲကျင်းထားတဲ့ရုရှားစီက ရင်းနှီးနှီးကိုဈေးပေါ်ပေါ်နဲ့ဝယ်ယူနေတာရှိသလိုမြန်မာလိုနိုင်ငံနဲ့လည်းအကျိုးစီးပွားကိုရှည်တန်းတင်ပြီးတော့စည်ရင်းနဲ့တန်တမာဆက်ဆံရေးတွေကိုတိုးချဲ့တည်ဆောက်နေတာဖြစ်ပါတယ်ခင်ဗျာ။
ဒါကတော့မြန်မာစစ်ကောင်စီနဲ့အိန္ဒိယတို့ကြားစစ်ရေးတန်တမန်ဆက်ဆံရေးအကြောင်းကိုကိုရန်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးရှုစားနာဆင်ရဖို့ရှိပါတယ်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိပ်တန်းရောက်တဲ့နေ့ကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။VOA American
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့စက်တင်ဘာလ1ရက်တောက်ကြနေညပိုင်းအစီအစဉ်လေးကိုရှုစားနာဆင်နေရတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါနိုင်ငံတကာအဆင့်ဘောလုံးပြိုင်ပွဲတွေမှာ Fever ဒိုင်းတယောက်အဖြစ်နဲ့တာဝန်ထမ်းဆောင်ခွင့်ရဖို့ခန္ဓာကိုယ်ကြံ့ခိုင်မှုအဓိကအရေးကြီးတယ်လို့စိတ်ဓာတ်ကြံ့ခိုင်မှုနဲ့တခြားလိုအပ်တဲ့အရေးအချင်းတွေပြည့်မီဖို့ကြိုးစားရပါတယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA မှာမြန်မာနိုင်ငံကနေပထမဆုံးအမျိုးသမီးဒိုင်းဖြစ်နေတာဝန်ယူခဲ့တဲ့ဒေါ်ကော့ဂျာကပြောပါတယ် FIFA ဒိုင်းဖြစ်နေ10နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးတော့အာရှနိုင်ငံတွေမှာအကောင်းဆုံးအမျိုးသမီးဒိုင်း3ယောက်ရွေးချယ်ရမှာလဲပါဝင်ခဲ့တဲ့ဒေါ်ကော့ဂျာကသူ့ရဲ့အတွေ့အကြုံတချို့ကိုဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာပြောပြပေးထားပါတယ်မက်ကင်ဖြူထေးကတင်ဆက်ပေးထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes.
ဒါကဒါ view ကအခုလိုအချိန်ပေးတာကျေးဇူးများကြီးပါရှင်
။ကျေးဇူးပါခင်ဗျ
။ Okay ပါ။
ဒီနေ့ကျေးဇူးတင်ပါတယ်
။ကျေးဇူးတင်နေပြီးတော့တွေ့ရတယ်အရင်ဝန်တာတယ်။ဂုံလဲဂုံယူတယ်။ဘာဖြစ်လဲဆိုတော့မြန်မာနိုင်ငံမှာဒီ FIFA ကဗတ်ဖော်လို့အဖွဲ့ချုပ်လို့နေရာမျိုးမှာပေါ့နော်မြန်မာနိုင်ငံကအမျိုးသမီးတယောက်ဒိုင်အဖြစ်နဲ့ပထမဆုံးလုပ်ခဲ့တဲ့သူတယောက်ဖြစ်တဲ့အတွက်ကြောင့်လည်းအထူးပဲကိုယူပါရယ
်ကျေးဇူးတင်ပါတယ်ဒီကကျေးဇူးတော်ကြောင့်ပါ
ဟုတ်ကဲ့ပါရှင်အရင်ဆုံးမေးချင်တာကအဲ့တော့ဘယ်နှစ်ခုနှစ်မှာစပြီးတော့ဒီလို FIFA ဘောလုံးဒီဒိုင်အဖွဲ့ထဲမှာပါဝင်လာခဲ့တာလဲရှင
်2000ခုနှစ်ပေါ့ဟု
တ်ကဲ့
2000ခုနှစ်မှာစပြီးမှတင်ဆန်းသွားရတာပေါ့နော
်ဟုတ်ကဲ့
ဒါကတော့ FIFA အတိအမှတ်ပြုလက်မှတ်ပေးတဲ့တင်တန်းကိုသွားခွေရတာအရင်ညကလည်းစပြီ
ဟုတ်ကဲ့
သွားခွေရခဲ့တာပ
ါဆိုတော့အဲ့ဒါကတော့ဒါဘယ်လိုလူမျိုးတွေကိုယူရတာလဲကိုကဒီလိုနေရာရွေးခံရဖို့အတွက်ဘာတွေပြင်ဆင်ခဲ့ရလဲ
ပြင်ဆင်ဖို့ကတော့ကိုခန္ဓာစံခိုင်မှုရှိရမယ်ပေါ့နော်တို့တို့တတ်မှတ်ထားတဲ့စံချင်းစံညွန်းကိုမိသား3000ပြရပါတယ်အဲ့ဒီစံချင်းစံညွန်းမြေအောင်ကျမတို့ကစံခိုင်မှုပြင်ဆင်ထားရတယ်ဥပဒေနဲ့ပတ်သက်တာကိုဒီမြန်မာနိုင်ငံတွင်းမှာနှစ်နှစ်အဲဒီဆိုနှစ်နှစ်လောက်ကြိုပြီးမှာပေါ့နော်ပြည်တွင်းမှာပွဲလုပ်ရတယ်ဒီဥပဒေနဲ့ပတ်သက်တာ the laws of the game ကိုတကယ်ကြွန့်ကြွန့်ချင်းချင်းကိုကလေ့ကျင့်ထားမယ်ဆိုလို့ရှိရင်သူတို့ကဒီတင်တန်းကိုသွားခွင့်ရပြီသွားခွင့်ရပြီဟိုမှာလည်းအဲ့ဒါတွေစစ်တယ် fitness တွေစစ်တယ်ရောက်ရောက်ချင်းနောက်နေ့မှာကျမတို့ကိုကြံ့ခိုင်ရင်စစ်ပြီးမှနောက်နေ့ဒီမှာသူတို့ကတင်တန်းပေးတယ်ကျန်တဲ့ပေးပြီးပွဲလေးတွေကိုသူတို့နည်းနည်းလေးစမ်းပြီးလုပ်ခိုင်းတာပေါ့နော်။ကျန်တဲ့ပြီးမှဒီ FIFA ဒိုင်လူကြီးရဲ့လို့ဖြစ်လာတာပါ
။ဟုတ်ကဲ့။မြန်မာနိုင်ငံမှာအဲ့တော့ကိုကပထမဆုံးဒီ FIFA တိုင်ခွဲထဲမှာပါတဲ့အမျိုးသမီးဖြစ်တဲ့ခါကျတော့ဘယ်လိုခံစားရလဲအဲ့ဒီအချိန်မှာ
။အခုလည်းမရောက်ဘူးလေ။နောက်ပြီးကိုကလည်းဘောလုံးနဲ့ပတ်သက်ပြီးမှအတွေ့အကြုံလည်းမရှိဘူး။ငယ်တုန်းကချက်ချင်းနေလို့ရင်းနဲ့အကစားကွင်းဒီမှာကိုကချက်ချင်းနေအနေနဲ့လှုပ်အားပေးရင်းနဲ့ဘလုံးကာနာပဲတွေ့ဘူးတယ်။ဥပဒေနဲ့ပတ်သက်လို့လည်းကိုကနားမလဲဘူး။ဒီလိုမျိုးနိုင်ငံတကာအဆင့်ကိုသွားရမယ်လို့လည်းမျှော်လင့်ထားတဲ့လူမဟုတ်တော့အဲ့လိုမျိုးသွားရမယ်ဆိုဝန်တာတာတော့တပြင်းဘလုံးဝန်တာမှန်းကိုမသိဘူး။အရင်ဝန်တာပါတယ်
။ဟုတ်ကဲ့။
ဒီမျိုးအခွင့်ရေးရတာဟုတ
်။ပါသွားပြီးတော့ဘယ်နိုင်ငံတွေမှာဘလို့ပွဲတွေသွားခဲ့ရလဲ
။ပထမအဆုံးအဲ့ဒီမှာတင်တန်းတက်ပြီးမှနော်24ရက်မြောက်နေ့မှာပေါ့နော်အဲ့ဒီမှာ FIFA ကနေဒီအရှိတောင်အာရှပြိုင်ပွဲမှာပေါ့နော်ဒိုင်လူကြီးလုပ်ဖို့ဆိုပြီးမလေးရှားမှာလုပ်တဲ့ပွဲမှာသွားပြီးမှစပြီးတာဝန်ထမ်းဆောင်ခွင့်ရခဲ့တာပေါ့အဲ့ဒီနေ့ကစပြီးမှ2005ခုနှစ်အထိတော့ တနစ်ကိုတပွဲလောက်ပဲတွားရတယ်2006ခုနှစ်ပြီးတာနဲ့သူတို့ကအဲလူရွေးတာပေါ့နော်လူရွေးပြီးမှအကောင်းဆုံးဆုရတယ်အဲ့ဒီသူတို့ရွေးတဲ့အထဲမှာအဲ့ဒီဟာပြီးတာနဲ့တော့နောက်နှစ်ကြီးကစပြီးမှလေမနာရတော့ဘူးတော့ချောက်သွားရတယ်ဟောတနိုင်ငံနဲ့တနိုင်ငံပေါ့နော်သွားခဲ့ရတဲ့နိုင်ငံတွေကတော့ပြောမယ်ဆိုရင်တော့ဟိုယူရိုကိုလည်းရောက်တယ်ဂျပန်ရောက်တယ်ကိုရီးယားရောက်တယ်ဒီအရှိတောင်အရှေ့နိုင်ငံမှာဒီအာဆီယံနိုင်ငံမှာဆိုရင်တော့နိုင်ငံတွေထပ်တာပေါ့ဗီယက်နမ်တို့ဒီယူဒီယာတို့ဒီနိုင်ငံတွေကျတော့ခဏခဏသွားရတယ
်ဟုတ်ကဲ့အဲ့ကိုကဒါပထမအဆုံးလူလည်းဖြစ်တဲ့အခါကျတော့လေအဲ့လိုပွဲစဉ်တွေသွားတဲ့အခါမှာရောအခက်အခဲကြီးကြုံရတာရှိလားဘယ်လိုအခက်အခဲကြီးကြုံရလဲရှင
်နိုင်ငံတကာပွဲဆိုတော့ပထမအဆုံးအချိန်မှာတော့အမလေးချက်သိမ့်ထားတယ်ဘာဖြစ်လို့မှားမှလည်းကြောက်တယ်အာယုံတအားဆိုင်ရတာလေနော်အဲ့ဒါကြောင့်မလို့အခက်အခဲဆိုတဲ့နေရာမှာတော့ဒီကိုလိုက်ရမယ်ဒီဘလုံးနောက်ကိုလိုက်တဲ့အချိန်မှာမြည်အောင်လို့ကိုဒီ line ပေါ်မှာအမြင်လိုက်ရတဲ့ဒုက္ခပေါ့နော်အဲ့ဒါတခုတော့တော်တော်လေးကိုဖိတ်စစ်ဖြစ်စီမှုရှိတယ်။နောက်ပြီးဘောလုံးပွဲပြီးခါနည်းမိနစ်3မိနစ်ဆိုရင်လေးတိလာထွက်ပြေးခြင်းနဲ့စိတ်ကြောင့်ပေါက်လာတယ်အဲ့လိုမျိုးဟိုအာယုံစိုက်ရတဲ့အပိုင်းပေါ့နော်အဲ့ဒါမျိုးတော့ရှိပါလေ။
ညာကြီးကျူစာအထုတ်ခဲ့ရတာပေါ့
ဟုတ်ကဲ့ပါ
ဆဆရုံကပြောသွားတဲ့အထက်မှာပထမ9နှစ်လောက်ကတော့တနည်းမှာတော့ခဲလောက်ပဲသွားရတယ်ဆိုတဲ့ဘောပေါ့နော်။ဒါပေမဲ့စုအကောင်းဆုံးစုရပြီးတဲ့နောက်ပိုင်းလို့ပြောတယ်။အဲ့အကောင်းဆုံးစုရောဘာစုလဲရှင်ပြောပြပါဦး
။အကောင်းဆုံးစုအကောင်းဆုံးစုဆိုတာကတို့ကဒီရွေးလိုက်တာအရှိတောင်အရှမှာဆို3ယောက်ဆိုရလေ။ယူဒီယာကဘာနီပါရဲ့အဲဗာလဲမလေးရှားကကောင်မလေးတယောက်
ရည်ရည်ပါလ
ေသူကလေကိုင်းနေတိုင်လူကြီးပါပဲ
ဟု
တ်ကဲ့ကျွန်မတို့3ယောက်ကို2006မှာသူတို့အကောင်းဆုံးကြီးဆိုပြီးမှရွေးလိုက်တယ်ပေါ့နော
်ဒီအမျိုးသမီးတိုင်နေထဲမှာမှအကောင်းဆုံး3ယောက်ဆိုပြီးတော့
ရွေးလိုက်တာဟုတ်ကဲ့
အာဟုတ်ကဲ့အဲ့တော့တော်ကကြာကဒီ FIFA မဒီတိုင်နေမှာပေါ့နော်မပါခင်မှာရောအရင်တုန်းကတခြားအားကစားနဲ့ပတ်သက်ပြီးတော့ဘာတွေတွေ့ကြုံရှိခဲ့လဲဒီ FIFA တိုင်မဖြစ်ခင်ပေါ့ FIFA တိုင်ရောဘယ်လိုစပြီးတော့ဖြစ်သွားလဲဆိုတာလည်းပြောပြပေးပါလားရှင
်အဲ FIFA တိုင်ဖြစ်တယ်ဆိုတာတော့ပထမအဒီပြောထားတာလည်းရှိရလေအဓိကတော့ကိုက fitness ကောင်းတော့ဒီ FIFA တိုင်ဖြစ်လာတယ်လို့အန်တီကတော့ကိုကိုကိုယုံကြည်တာပေါ့နော်ဘယ်လိုဖြစ်လဲဆိုကိုကပြည်ခုံပြည်တမားကိုပြည်ခုံပြည်တမားမှာကိုကအရှိတောင်အရှာမှာရွှေတစိတ်ရပြီးမှဆန်ချင်းကျိုးပြီးရွှေတစိတ်ရခဲ့တဲ့လူဆိုတော့အဲ events ကလည်းမိတာ3000ဖြစ်နေတယ်ဒီတိုင်လုပ်ငန်းမှာပြေးရတဲ့အဲတာအဝဲအကွာအဝဲကလည်းမိတာ3000တို့တို့ပြေးခိုင်းတာဆိုတော့အဲ့ဒီနေရာမှာကိုကဟိုဘက်မှာဆွမ်းဆွမ်းတမန်ပြောမယ်ဆိုရင်အပြေးမှာဒီတာလေးကိုကိုကဘယ်ပုံပိန်လေးပြေးရမယ်ဆိုတာကိုကကြွန့်ကျင်နေပြီလေအဲ့ဒီကြွန့်ကျင်နေတဲ့အတွေ့အကြုံမို့လို့ဒီမှာတိုင်စလုပ်မယ်ဆိုတော့သူက fitness ကအဓိကဖြစ်တဲ့အတွေ့အကြုံမို့လို့ဒီ fitness အရင်ကောင်းနေတဲ့အတွေ့အကြုံတိုင်လူကြီးလုတ်ဖြစ်သွားတာပေါ့နော
်အဲ့တော့အဲ့လိုသွားပြီးတော့ဘယ်နှစ်လောက်ဒီ FIFA အခွဲထဲမှာတိုင်ဖြစ်နေပါဝင်ခဲ့တာလဲရှင်စုစုပေါင်းနှစ်တွက်လာရင်ပေါ့ဘယ်လောက်ရှိမလဲ
စင်းနစ
်ဒီစင်းနစ်လုတ်ပြီးတော့နောက်တော့ရောဟိုဒီထဲမှာဘာကြောင့်ဆက်မလုတ်ဖြစ်တာလဲရှင်အဲ့ဒီချိန်မှာစပြီးတော့ဒီထဲကနေပြီးတော့မလုတ်ဖြစ်တော့တဲ့အကြောင်းလည်းပြောပြပါဦ
းမလုတ်ဖြစ်ရတဲ့အကြောင်းကတော့အဲ့ဒီ2010ထဲမှာပေါ့နော် AFC ကနေဒီအကြီးနာမည်နဲ့ပဲဘိုင်းနေမြင့်ပေါ့နော်သူတို့ကအဲဒီမလေးရှားမှာလုတ်မဲ့16နှစ်ပွဲနဲ့19နှစ်အောက်အရှာပွဲပေါ့နော်အဲ့ဒီပွဲကိုလုံမလားနောက်ပြီးမှကြီးကျက်တိုင်လုံမလားဆိုပြီးမှသူတို့စာပို့လာတယ်အဲ့ဒီစာပို့လာတဲ့အခါမှာအန်တီကကြီးကျက်နဲ့ပတ်သက်ပြီးမှအတွေ့အကြုံလုံးဝမရှိသေးဘူးလေနော်တိုင်လေးလုတ်ခါစားအဲလုတ်နေတာဆိုတော့အန်တီကတော့အဲ့ဒီပွဲမှာဆရာကပြောတယ်ကျမတို့တိုင်ဥက္ကဋ္ဌပေါ့နော်မြန်မာနိုင်ငံတိုင်ဘွေးကိုသူကတော့ပြောတဲ့အခါမှာဘွေးကလည်းအေးဟုတ်သားပဲတဲ့ဒီတန်းလည်းမတက်ရသေးဘူးဆိုတော့တဲ့အဲ့ဆိုအတွင်းရင်းမှုကိုတော့ပြောဆိုပြီးမှအန်တီတို့ရဲ့ဥက္ကဋ္ဌဘွေးတယောင်ကအဲ့လိုပြောတဲ့အခါကျတော့အန်တီလည်းအတွင်းရင်းမှုဆရာပန်နေတင်အောင်စီကိုတွားတယ်ဆရာပန်နေတင်အောင်ကနေအောင်ပြီးရင်ပြောမယ်ဆိုပြီးသူကဥစ္စစောကိုပြောတာပေါ့နော်ဥစ္စစောကိုပြောတဲ့အချိန်ခါမှာဥစ္စစောကပြောတယ်တဲ့ เนื้อดูว่าเราจิมันเนื้อเราเราลูกใครบ้างก็จะแต่อันนี้เนี่ยชิ้นใหญ่เอาไม่รูปย่อเด็ดเลยอาจารย์เนี่ยตีเนื้อปีมาไปอินสตรีทเอาลูกบอสสูบีอันที่ว่าเอาลูกย่อเลยเอาลูกย่อแล้วอันที่อะไรลูกนี้ยินตอนนั้นเนี่ยอะไรเนื้อปีตัวเราบ่เนาะเนื้อปีตัวเราตัวรู้ว่าอะไรจะแต่ยาลูกปีไรจ้าบ่เพราะแต่ยาลูกปีไรเด็ดนั่นท่องไอ้เรื่องน่ะท่องแต่เสมาไว้อันที่ยาที่มอนิกาใช่สิเด้ฟิฟ่าลีมอนิกาใช่เด้นิวตันมีลิบูไลปีลีลาสงสารนี่เลยลูกเราเทน่าไปตัวก็อันที่อยู่เปลี่ยวเลยฮัลโหลมาม่า congratulation for World Cup เด้อันนู้นเปลี่ยวเลยตัวอันที่ยาอ๋อตัวเลยเอ๊พวกก็ no I'm already retired ลูกเปลี่ยวตัวอะไรที่ละ oh you don't want to go World Cup เด้Oh, I don't know. My office retired for me already. Look, I love you like that. You are like, oh my God, so di ma. Now we feel like that. Who are like, yeah, like that. Then, can you say ma di time? Di chia time look bo. Who are set di choose ah la bo. No, at the ma. Do go yet time look da. The can yet all la bo.
တကယ်လို့ဆိုရင်တော့ World Cup ပွဲမှာသွားပြီးတော့တိုင်လို့ရမယ်ဆိုတဲ့ခါကျတော့မှကိုယ်နိုင်ငံကကိုယ်ဘူးတရားဗိတ်ပိတ်တဲ့အချိန်မှာတိုင်ဆိုင်တာ
ဟုတ်တယ်ဟုတ်တယ်အဲ့လိုမျိုးပဲ
ကဘာဘောလုံးအဖွဲ့ချုပ်မှာဆယ်နှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့ဒေါက်ကော့ဂျာကိုတွေ့ဆုံမေးမြန်းထားတဲ့အမတ်ခင်ဖြူထွေးရဲ့အမျိုးသမီးကဏ္ဍပါရှင်အခုဆက်ပြီးတော့သုဒ္ဓဆောင်လေးအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုရဲ့အထက်တန်းကျောင်းနေမှာအင်္ဂလိပ်စာအပြင်သက်ဆိုင်ရာမိခင်ဘာသာစကားကိုတင်ကြားပေးနေတဲ့အစီအစဉ်က1600လောက်ရှိပါတယ်အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်73ပြည်နယ်နဲ့ဝါရှင်တန်ဒီစီမြို့တော်မှာသက်ဆိုင်ရာလူမျိုးအလိုက်မိခင်ဘာသာစကားတင်ကြားပေးသူတွေထဲမှာအခုဆိုရင်တော့မင်နီဆိုတာပြည်နယ်မှာကရင်ဘာသာနဲ့တင်ကြားပေးမယ့်အစီအစဉ်လည်းပါဝင်လာနေပါတယ်မိခင်ဘာသာစကားမပြောက်ပြက်အောင်နဲ့ရိုးရာယဉ်ကျေးမှုအမွေတွေကိုထိမ့်သိမ့်မှုအခက်အခဲတွေကြားကပဲဖြစ်မြောက်အောင်စီစဉ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်ဒီသတင်းပတ်ရဲ့သုတဆုံလေးအမေရိကန်တခွင်အစီအစဉ်မှာကိုအောင်တင်ပြထားပါတယ်
မင်းနီဆိုတာပြည်နယ်မြို့တော်စိန်ဘောကတက်တန်းကျောင်းတွင်မှကရင်ဘာသာစကားစတင်တင်ကြားပြီးတော့မှပါလွန်ခဲ့တဲ့6နှစ်ကျော်ကာလကလေးကမိခင်ဘာသာစကားတင်ကြားနိုင်မှုစီစဉ်ခဲ့တာဖြစ်ပြီးခုကတင်ကြားပေးနိုင်မယ့်ဆရာဆရာမတွေရှိလာတာကြောင့်လာမယ့်စတင်နှစ်ဩဂုတ်လကုန်ပိုင်းစောင်းဦးရာသီကစလို့ကရင်ဘာသာစကားစတင်တင်ကြားပြီးတော့မှပါ
အများအပြားတော့ဒီကျောင်းဆက်ဆရာမတွေဟိုတက်ဖက်တဲ့စကားကိုကြည့်ရတာလေနော်အများမျိုးတက်ဖက်စကားကြည့်တဲ့အခါကျတော့ကရင်ကင်းစားကျွမ်းကျင်ရတယ်။နောက်ဝကီဟိုစားကင်းစားကင်းစားကျွမ်းကျင်တဲ့အခါကျတော့ဟိုစားဒီတိတ်ခက်ခက်ရှိပါလို့နော်ဒီမှာအာနောက်ဒီမှာရောက်လာတဲ့အခါကျတော့တို့ဟိုစားကြောင်တက်ခွင့်ရတယ်နော်ကြောင်တက်တယ်နောက်ပြီးတော့တက်ကိုတက်တယ်တက်ပြီးတော့ဟိုစားဒီတို့ဖွဲ့တဲ့ပိုင်းရနောက်ပြီးတော့ဟိုစားကြောင်ဆရာဟိုစားအာ license တခါပြန်ပြေးအမရတဲ့အခါကျတော့ကျွန်တော်တို့အဆင်ပြေတာပါနော်
စိတ်ပေါ်မှာကရင်ကျောင်းသူကျောင်းသားဥယျာဉ်2600လောက်နဲ့ပညာရေးဝန်ထမ်းဥယျာဉ်30လောက်ရှိမယ်လို့ဆိုပါရဲလွန်ခဲ့တဲ့နှစ်တွေအတွင်းမှာတော့မိခင်ဘာသာစကားတင်ကြဖို့စီယုံခဲ့ကြတာပါကရင်ကျောင်းသားမိဘအသင်းကို2013ခုနှစ်လောက်မှာစတင်ဖွဲ့စည်းခဲ့ပါတယ
်ကျောင်းသားမိဘတွေကျောင်းသားတွေကိုကျောင်းသူကျောင်းသားတွေဟောစာကျွန်တော်တို့တို့ဒီကရင်စာတင်ဖို့ကျွန်တော်တိုက်တွန်းလဲဆွေနှိုးဆော်ရပါတော့တို့ဟောစာဒီအဲ့ဒီဟိုစားကင်းစားတင်ဖို့အတွက်ကျွန်တော်တိုက်တွန်းလို့ဆိုရဲဟိုစားအားပြတော့ပေါ့နော်အဲသူတို့ဟိုစားဒီကင်းစားပါတာကိုဟိုစားများယူမှာပဲကျွန်တော်လာဒီစားဒီ subject ဆီရှယ်ဟိုစားကျောင်းမှာဟိုစားပါတာရတဲ့ခုအနေနဲ့ရှိဖို့ကျွန်တော်တို့ဟိုစားလုပ်လို့ရပါတယ်နော်ဧဘကျွန်တော်တို့ဒီမှာဟိုစားကျောင်းသမီးပဲအစည်းအဝေးအနေနဲ့ဟိုစားဒီလာစဉ်စီဝရှိတာပေါ့နော်ကျောင်းသားပြီးတော့ကျောင်းသားတွေဖိတ်ခေါ်တယ်မိဘတွေဖိတ်ခေါ်ပြီးကျွန်တော်ရှင်းပြတယ်ပြောပြတယ်ကျွန်တော်ဘယ်လိုကြိုးစားခဲ့လဲအခက်အခဲလို့ရှိတယ်ခက်ခဲတော့ဟောစာကြော်လာနေမှုကျွန်တော်တို့ဟောစာဘလတ်အားဆိုင်တယ်ပေါ့နော်အဲ့လိုမျိုးဟောစာနောက်ပြီးတော့ဥပမာဒီအခုဖြစ်လာပြီးအလုပ်လုပ်ရပြီးဟောစာသူတို့အတိမပြူသူတို့စိတ်မရှိပြီးအဲ့ဒီအချိန်အဲ့ဒီအချိန်တွေ 地区内压了压了的卡加了或者就是说或者都张文的 PP 或者带动路的了吧那我说就是说的给银子给银子给银子的或者的就是说对麻烦就是说或者闹了闹的那或者 music 的或者就是说也又要引起不杀比巴拉斯卡或者地南嘛或者变味道或者不表面了听一听或者听听我一样那我说或者都这么想或者弄不一样我哪里面我哪
အခုလိုကိုပိုင်ဘာသာစကားသင်ကြားနိုင်ဖို့အဓိကရင်ဆိုင်ခဲ့ရတဲ့အခက်အခဲတွေကို George တော်မူကအခုလိုပြောပြပါရစေ
။အဓိကအကြီးဆုံးအခက်အခဲကဟောစာဒီဆရာဆရာမအခက်အခဲပေါ့နော်ဆရာဆရာမဟောစာဒီကျွန်တော်တို့ community ထဲမှာဟောစာဆရာဆရာမမရှိတဲ့ခါကျတော့အဲ့ဒါအခက်အခဲအကြီးဆုံးပေါ့နော်။နောက်ပြီးတော့အခက်နောက်တစ်ခုအခက်အခဲတစ်ခုကကျတော့ဟောစာဒီကျွန်တော် school district ပေါ့နော်ကျွန်တော်တို့အဲ့ဒီဟောစာပြည်ရင်ဌာနနေပြီးတော့ကျွန်တော်တို့ဟောစာဒီပါရယာတစ်ခုအနေနဲ့သတ်မှတ်ပြီးတော့ဟောစာတင်ယူဖို့အတွက်အကောင့်ချရှိတယ်နော်အဲ့ဒီအကောင့်ချရှိတဲ့ခါကျတော့သူတို့ကလည်းဟောစာတွန်းအားပေးရပေါ့နော်သူတို့ကဟောစာဒီတွန်းအားပေးရသူတို့စီမှာတတ်တောင်းလို့ပေါ့နော်အဲ့ဒါလည်းအခက်အခဲရှိတာပေါ့နော်ကျွန်တော်တို့ဟောစာ music တွေကိုကြည့်ရင်စကားကြည့်ရင်ပါတာဟောစာသင်ကြားပေးစီရင်တော့နော်အဲ့ဒါဟောစာအဲ့ဒါကိုဟောစာကျွန်တော်တို့ဟောစာဒီအထောက်အပြုမယ်အထောက်ပံ့မယ်ဟောစာပံ့ဖို့မယ်ကိုညမဆိုရင်တော့ကျွန်တော်တို့အတွက်ဟောဆိုကျွန်တော်တို့ community အတွက်လည်းအကျိုးရှိမယ်။နောက်ပြီးတော့ဒီမှာတခြား community အတွက်လည်းအကျိုးရှိအောင်ပေါ့နော်။ဟောဆို American ဟောဆိုဒီ community ခုလုံးအတွက်ပေါ့
။ဆာခူရှိဇန်ဟာ Minnesota ပြည်နယ်ပညာရေးဝန်ထမ်းတဦးပါ2020ခုနှစ်ကစပြီးတော့ Minnesota Asian Pacific Council ဘုတ်အဖွဲ့ဝင်လည်းဖြစ်ပါတယ်။ပြည်နယ်အတွင်းကအာရှနယ်ဘွားတွေအရေးဆောင်ရွက်ဖို့ပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စ်ကခန့်ထားသူလည်းဖြစ်ပါတယ်။မိခင်ဘာသာစကားသင်ကြားဖို့ဘာကြောင့်အရေးကြီးကြောင်းကိုစာခူရှိဇန်ကအခုလိုရှင်းပြပါတယ်။
Because I am a parent in St. Paul's school.
ကျမလည်းမိဘတယောက်ပါ။ကိုကလေးကကရင်စကားမပြောဘဲကြီးပြင်းလာတာကိုမြင်ရတယ်လို့ကိုရိုင်းကလည်းပညာတတ်တွေဖြစ်ဖို့အရေးဆောင်ရွက်သူလည်းဖြစ်တာကြောင့်ကရင်အတိုင်းဝိုင်းအတွင်းကျောင်းသားတွေအတွက်ဦးစားပေးစဉ်းစားပါတယ်။ဒါကြောင့်မြန်မာပြည်ကသာမကတခြားအရှေ့တောင်အာရှအတိုင်းဝိုင်းကသူတွေနဲ့ပါပူးပေါင်းဆောင်ရွက်ပါတယ်။သူတို့ကလည်းဒီရောက်တဲ့အခါမှာသူတို့ဘာသာစကားသင်ကြားနိုင်ဖို့လှုပ်ဆော်စည်းရုံးခဲ့တာတွေကိုတွေ့ရပါတယ်။အဲ့ဒီနောက်ကျမတို့လည်းသူတို့နည်းကိုအတူယူပြီးတော့လိုက်လုပ်ခဲ့ပါတယ်။ကျမအတွက်တော့ဒါကအရေးကြီးတဲ့အလုပ်ထုတ်ပါ။ကျမကစိန်ဘောကျောင်းတွေအတွက်အင်္ဂလိပ်စကားအပြင်တခြားဘာသာစကားပြောတဲ့ပညာရေးအစီအစဉ်တွေရေးဆွဲသူလည်းဖြစ်တော့အခုကရင်ဘာသာစကားသင်ကြားမယ့်အစီအစဉ်ဟာကျမလုပ်ရမယ့်တာဝန်လည်းဖြစ်နေတာပါ
။ဘာသာစကားသင်ကြားဖို့အတွက်ရမုံငွေကိုစိန်ဘောအခြေခံပညာကျောင်းအသုံးစရိတ်ထဲကနေပဲခွဲရန်ချမှတ်ပေးတာပါ။သင်ခန်းစာတွေဘယ်လိုရေးဆွဲလဲဆိုတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါရစေ
။ First of all, I would like to talk about how we create
it. ၄စက်ဒေတာကကရင်ပညာရေးဌာနကသူတွေနဲ့တွေ့ဆုံပြီးတော့ကျမတို့သင်ယူညွှန်းတန်းသူတို့တင်ယူညွှန်းတန်းတွေကိုဖလှယ်ခဲ့ရပါတယ်။ဒါပေမဲ့လည်းစိန်ပေါ်မှာမနီဆိုတာပညာရေးဌာနကစံနှံ့ညွန်ချက်တွေကိုလိုက်နာရပါတယ်။ဒါကြောင့် level 1မှာကရင်ဘာသာစကားမပြောတတ်မရေးတတ်သူတွေကိုတင်ပေးမှာဖြစ်ပြီးတော့ level 2မှာကရင်စကားပြောတဲ့သူတွေကိုမွန်းမံသင်ကြားပေးမှာပါ။တင်ယူညွှန်းတန်းကတော့စိန်ပေါ် district ကချမှတ်ထားတဲ့စံတိုင်းပါပဲ။စိန်ပေါ်မှာကရင်ဘာသာစကားတွေမကပဲမုံ Spanish ဘာသာစကားတွေကိုလည်းသင်ကြားပေးနေတာပ
ါမြန်မာနိုင်ငံမှာစစ်တပ်နဲ့စစ်ဘုချုပ်ဟောင်းတွေဥဆောင်တဲ့အရက်သားပါတီတွေကအုပ်ချုပ်တဲ့ကာလတစ်လျှောက်လုံးမှာမြန်မာစကားလွဲလို့တခြားဘာသာစကားတွေသင်ကြားပေးတာကိုပြင်းပြင်းထန်ထန်တားဆီးထားတာပါအမေရိကမှာရွှေ့ပြောင်းအခြေချပြီးတဲ့နောက်အခုလိုကိုမိခင်ဘာသာစကားသင်ကြားခွင့်ရတဲ့အပေါ်ခြေနဲ့မိကြောင်းသူကအခုလိုပြောပါတယ
် I feel so very proud because our language is so important
ကျမတို့အလွန်ဂုဏ်ယူပါတယ်ကျမတို့ဘာသာစကားဟာကိုယ်လူမှုအတိုင်းအဝိုင်းအတွက်အလွန်အရေးကြီးပါတယ်။ကျမတို့ဆိုရင်ကိုယ်ဘာသာစကားကိုဖျားเจ้าတွေမှာပဲတင်ခဲ့ရတာပါ။ကရင်ဘာသာစကားကိုမတင်ကြားနိုင်အောင်နှစ်ပေါင်း60လောက်ပြိပင်ခံခဲ့ရပါတယ်။ America Minnesota ကစိန်ပေါ်เจ้าမှာဆိုရင်ပထမဆုံးအနေနဲ့ကရင်ဘာသာစကားကိုတင်ကြားနိုင်တော့မှာကြောင့်ဒီအချိန်ဟာကျမတို့လူအဖွဲ့အစည်းအတွက်ဂုဏ်ယူစရာပါပဲ။
ကရင်ဘာသာစကားကိုစိန်ပေါ်အထက်တန်းเจ้า၄เจ้าမှာအတန်းတက်တင်ယူနိုင်မှာဖြစ်သလိုonline အတန်းတွေကိုတော့စိန်ဘောအထက်တန်းကျောင်းနေမီမှာရှိသူတွေအလုံးတက်ရောက်နိုင်မှာပါလေးလာစမ်းစစ်ချက်တွေအရဆိုရင်ဘာသာစကားတစ်မျိုးမကပြောသူတွေဟာစာတင်ကြားရမှာပိုထက်မြက်တယ်လို့ဆိုပါတယ်ဒါကြောင့်အခုလိုမိခင်ဘာသာစကားကိုသင်ကြားတာကနေပညာရေးဘက်မှာပိုထူးချွန်သူတွေမွေးထုတ်ပေးဖို့အထောက်အကူပြုရောက်ဖို့လဲမျှော်လင့်နေကြပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်မှာရှင်အခုဆက်ပြီးတော့တိပ္ပံနဲ့နီးပညာခန္ဓာကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်မှာတော့မျိုးဗီဇဒီအန်အေဆိုတာဘာပါလဲနောက်ဒီအန်အေပုံတူပွားမှုစတင်တဲ့နေရာအရင်းမြစ်ကိုဘာကြောင့်ရှာဖွေကြပါသလဲဆိုတာကိုမစ္စစ်ပီတက္ကသိုလ်မှသူ့ဒေသနာလုပ်နေတဲ့ဒေါက်တာရွှေစင်ဦးကိုဒေါက်ခင်မျိုးတက်ကမေးမြန်းတင်ပြထ
ပထမဦးဆုံးပေါ့နော် DNA ဆိုတော့အရင်ဆုံးရှင်းပြပေးပါမယ
်ဆောဆေးကနျူကလ িয়াস ထဲမှာရှိတာသူကဒီအောက်ဆီရိုက်ကိုနျူကလ িয়াস အက်ဆစ်ပေါ့သူ့ရဲ့ပုံစံကြတော့ဟိုဖလေကားလေဖလေကားပုံစံရှိတယ်ဖလေကားဆိုတော့တိုင်နှစ်ခုရှိမယ်ဖလေကားအထစ်တွေရှိမယ်ပေါ့သူကနေရာကြတော့ကြောင်လင်းဖလေကားပုံခွေပြီးတော့နေရာနော်သူ double helix structure လို့ပြောကြတယ်ပြီးရင်သူကသူ့ရဲ့ဒီတိုင်နှစ်ခုဆိုရင်ဖလေကားရဲ့တိုင်နှစ်ခုဆိုရင်အဲ့ဒါတွေပြီးသူက sugar phosphate backbone ပေါ့ပြီးတော့မှအဲ့ဖလေကားစံတွေကိုကြတော့သူကဒီ nucleus ထဲမှာကကြတော့အဲ့ဒီ base ပဲဒီ nucleo base လို့ခေါ်အဲ့ဒါကြီးနဲ့သူက၅မျိုးရှိတယ်ရှင်အခြေခံเนาะသူက A T C G U လို့ခေါ်ကြတယ်သူက A ဆိုရင်အမြဲတမ်းသူက A B T နဲ့ပဲတွဲ A ကကြတော့ adenine ပေါ့ T ကကြတော့ thymine ပေါ့ C ကကြတော့သူက cytosine လို့ခေါ်တယ် C D အမြဲတမ်း G နဲ့ပဲတွဲတယ်သူက guanine လို့ခေါ်တယ် U ကကြတော့တက်တက်ရှိနေတဲ့ uracil ပေါ့အဲ့ဒီယူကကျတော့ဘယ်အချိန်မှအသုံးကျလဲဆိုရင်ဒီအသက်ရှင်မှုအတွက်ပရိုတင်းထုတ်ပေးတဲ့အချိန်မှာယူကအသုံးကျတယ်ရှင်သူတို့တွေဖလဲမှာပေါ့နော်အဲ့တော့စောစောကပြောတဲ့ဒီ ATCG အတွဲဟာဘယ်တော့မှမလွဲဘူးဘယ်တော့မှမလွဲဖြစ်တဲ့အတွက် DDN တွေက cell ပွားဖို့အတွက်ခွဲတဲ့အချိန်မှာတူနဲ့တူတာတွေပဲလာကတ်တာဒါကြောင့်မလို့မူရင် DNA နဲ့တထက်သေးတူတဲ့ DNA က cell အသစ်တွေကိုပေါက်သွားတာ
origin လို့ခေါ်တဲ့ဒီကဖြစ်စဉ်ရဲ့ဘာကြောင့်ဖြစ်တယ်ဆိုတာကိုရှာတာပေါ့နော်။ဘာကြောင့်ကွဲတယ်ဆိုတာကိုရှာတာ
။ဟုတ်ကဲ့ရှင်။ဟုတ် cell nucleus ထဲမှာခုနပြောတဲ့ဒီ base pair တွေကတွဲနေတာ။သူက hydrogen bond နဲ့ချိန်ထားတာပေါ့ရှင်။အဲ့တော့ cell ပွားဖို့အတွက်ဆိုလို့ရှင်ဒီ aurea origin နေရာဘောင်က 8,000 ကျော်ရှိတယ်။အဲ့တော့ DDN နေရာအဲ့ဒီခုနပြောတဲ့ ADCG အတွဲတွေပေါ့နော်။အဲ့ဒီအတွဲတွေကဒီ nucleus တစ်လုံးထဲမှာဆိုလို့ရှင်သူက3 billion ကျော်ရှိတယ်။ဆို trick billions လို့ဆီမှာအရန်ညားတယ်လေတော့သူတပြိုင်တည်း cell အသစ်ဖြစ်ဖို့အတွက်ကွဲသွားဖို့ပဲဆိုရင်ဒီ aurea တနေရာလည်းမဖြစ်နိုင်ဘူးနှစ်နေရာသုံးနေရာလည်းမဖြစ်နိုင်ဘူးအဲ့တော့ aurea ဘောင်းက 8,000 ကျော်ရှိတယ်တော့ဒီ 8,000 ကျော်ကိုဘောနော် experimentally ရှာကြတဲ့အချိန်မှာတော့အရန်ခက်ခဲတယ်အခုထိတော့မဖြစ်နိုင်သေးဘူးဒီ 8,000 ကိုတပြိုင်တည်းအဲ့တော့သူကွဲတဲ့နေရာတွေကလည်းတနေရာနဲ့တနေရာစကွဲပြီဆိုရင်သဘောတရားချင်းသူ့ရဲ့လုံဆောင်မှုချင်းကလည်းမတူပြန်ဘူး။ဟုတ်။အဲ့တော့ဒါဟိုဟို theory ရပေါ့။ရှာကြမယ်လို့စဉ်းစားကြတာပေါ့နော်။အဲ့တော့ကျွန်မလည်းအဲဒါကြောင့်စဉ်းစားတာ။ဟုတ်။သူများတွေကလုံနေကြတာလူရှိပါတယ်။ဒါပေမဲ့သူတို့က theory ရလုပ်တယ်ဆိုတာ artificial intelligence လေပေါ့နော်။အခုရှာကြတယ်ပေါ့လုံကြ။ဒါပေမဲ့ physics မပါဘူးရှင်။ဟုတ်ကျွန်မကတော့ဟုတ်ကျွန်မရဲ့ကိုယ်ပိုင်ပေါ့နော် model ရှိပါတယ်။ဟုတ်ကိုကကိုရေးထားတဲ့ program တွေရှိတယ်ဒါတွေကိုဒီ AI မှာကျွန်မထည့်ပြီးတော့သုံးတာ
AI ကိုသုံးပြီးတော့သူပြန်တက်လာလုပ်နေတာပေါ့နော
်ဟုတ်ကဲ့ရှင်အဲ့တော့ AI ကကြတော့သူဒီ artificial intelligence မှာသူရဲ့ technique တွေရှိပါတယ်ဆီကမှ तू ကဟို top ဖြစ်တဲ့ technique ဒီ machine learning ပေါ့နော်အဲ့ machine learning မှာ तू ကကြတော့ဒီ neural network ဒီအုံနှောင်တွေကဒီဟို neuron cell တွေ तू ကဖြာပြီးတော့အလုပ်လုပ်တယ်လို့မျိုးပေါ့ခုနအိုရီကိုပြန်ကောက်ရလို့ရှင်အိုရီက DNA လေးအဲ့ဒါလေးစကွဲတယ်ပြီးတော့ကျမတို့ကအချိန်ကအများကြီးမရဘူးလीတပြိုင်တည်းဒီ 8,000 ကျော်ကွဲတဲ့အချိန်ဒီမှာဘယ်လိုကြည့်လဲဆိုတော့ ADCG အတွဲတွေပေါ့ဒီလေကားဇန်လိုမျိုး base အတွဲတွေကသူတို့တွေကဘယ်လိုတွေစုနေလဲဥပမာ ADCG CG တွားလား CCGG တွေပဲတွားလားပေါ့နော်အဲ့ဒီအချိန်မှာကွဲတဲ့အချိန်မှာ experimentအဲ့ဒီတော့ရှာထားတဲ့ data တွေရှိပါတယ်ရှင်ဒီ gene လေးကိုတစ်ဖြတ်ချင်းယူပြီးတော့သူကတိုင်းပြီးတော့ရှာတာလေအဲ့ဒီရဲ့သူ့ရဲ့ characteristic ပြောရမှာပေါ့အဲ့ဒါတွေကို data ကောက်တယ်လို့ပြောနော်ပြီးတခြားစဉ်းစားရတဲ့အချက်တွေရှိတယ်တော်တယ်မဲ့နောက်တနေရာကျတော့မတူတော့ပြန်အဲ့တော့မတူတော့သူ့ကိုထည့်သွင်းစဉ်းစားရတဲ့အချက်တွေကတစ်ချက်နှစ်ချက်မကတော့ဖြစ်နိုင်ကြည်တွေအကုန်လုံးယူထားပြီးတော့မှဒါဆိုလို့ရှင်ဒါလို့ထုတ်ပေးတာပေါ့နော်ဒါက machine learning ကအလုပ်လုပ်တာပေါ့အရန်ရှုပ်ထွေးတဲ့ပြဿနာတွေဆိုရင်ဒီ AI ရဲ့ technique ဖြစ်ကို machine learning ရဲ့ method ကိုသုံးတာပေါ့ကျမကကြတော့အဲ့ဒီမှာမှကျမတို့လုပ်နေတဲ့ physics ကဒီ calculation တွေ program တွေပေါ့ဒီပေါ်မှာ physics point of view ကိုယ့်ရဲ့ idea ကိုပါထည့်ပေါင်းပြီးတော့စဉ်းစားတာပါဆီမှာ
လာဘာကြောင့်ဒါကိုလေ့လာရတာပါဒီလိုလေ့လာခြင်းအပြင်ဘာအကျိုးရှိပါ
โอเคโอ้บาจองลีลาแล้วสรอกตัดฉี่ด้วย DNA เนี่ยမျိုးရိုးစင်စက် lesson กันဘို့ဘောเนาะဟိုတကယ်တမ်းဆိုလို့ရှိရင်ဒီကဘာကြီးมาဗောဖွဲ့စည်းထားတဲ့တတဝါတွေအကုန်လုံးစင်ကဲဖြစ်စင်နေအဲ့ဒါတွေအကုန်လုံးဟိုနောက်ဆုံးမှုရင်းဘောเนาะပင်စိတ်ပညာဗောဒါတွေအကုန်လုံးอ่ะဒီ DNA နေเนี่ยမမလွတ်ကင်းมาဟုတ်ခက်တာဒီ ORI ဗောပြဿနာဒါပေမဲ့ဒီ DNA เนี่ยမဖြစ်မနေ क्वे ဟု क्वे ရကွဲမှသာရင်ဆဲတဲ့ကိုပါမယ်။ဒါပေမဲ့ဒီကွဲတဲ့ဖြစ်စဉ်ကလည်းအခုထိတပြိုင်တည်းပေါ့နော်။ဘယ်နာကြီးကကွဲနေလဲဆိုတာကိုရှာလို့မရဘူး။ experiment ကလည်းမရှာနိုင်ဘူးဖြစ်နေတာပေါ့နော်။ဒါကြောင့်မလို့ရှာဖို့စဉ်းစားတာ။ဘာလို့ဆိုတော့တကယ်လို့ဒီ OV ကိုပေါ့နော်။ရှာလို့တွေ့ပြီဆိုလို့ရှိရင်ဂျောကကုသတဲ့နေရာမှာဟိုအများကြီးအထောက်အကူဖြစ်မယ်လို့ဟိုမျှော်လင့်ပါတယ်ရှင့
်။ဘယ်လိုပုံစံနဲ့အထောက်အကူပေးမယ်လို့ထင်လဲ။
ဒီ ori ကိုသိပြီဆိုလို့ရှိရင် ori ကြောင့်ဘာတွေဖြစ်လဲ origin ပေါ့ origin တော့ဒီ split ဖြစ်တဲ့နေရာလေးပေါ့အဲ့ဒီ ori တွေကအများကြီးချက်တောင်းကျော်ရှိတယ
် origin ကဒီ DNA စကွဲတဲ့နေရာ
ပေါ့ဟုတ်ကဲ့ရှင် DNA စကွဲတဲ့နေရာအဲ DNA စကွဲတဲ့နေရာကိုသူရှာနေတာပေါ့နော်ဆို
တော့ DNA စကွဲတဲ့နေရာနေပြီးတော့စိတ်ပညာဘက်မှာဘယ်လိုအသုံးကျလဲ
ဟုတ်ကဲ့ DNA စကွဲတဲ့နေရာဆိုရှင်မဒီဆိုတကယ်လို့မြန်ပေါ့ဟိုဥမာကန်ဆာလို့ပေါ့ကန်ဆာ cells တွေပွားတာလေဆဲဆကွဲတဲ့နေရာဒီ split ဖြစ်တဲ့နေရာကိုပေါ့နော်တိပြီဆိုလို့ရှိရင်ဒီ origin ကိုမြန်တစ်ခုခုလုံးနိုင်ပြီဆိုလို့ရှိရင်ယောဂါဖြစ်တဲ့ cells တွေကမပွားတော့ဘူးပေါ့နော်ဒါမှမဟုတ်ရင်တချို့ယောဂါတွေက cell မပွားလို့ဖြစ်တဲ့ယောဂါတွေရှိတယ်လေဒီဟာကိုကုသနိုင်မလားပေါ့နော်အဓိကမျောလင့်တာကတော့အဲ့ဒီအချက်နှစ်ချက်ပေါ့နော်
ကျွတ်ရွှေစင်ဦးရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့တိတ်ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံရအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာခဏပါရှင်ဒီသတင်းပတ်ရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကတလှည့်ပြောပြပေးပါမယ်
ဒေမန်နိုင်ငံအခြေစိုက် Carlsberg Beer Company အနေနဲ့မြန်မာနိုင်ငံမှာစီမံခန့်ခွဲမှုအမားတွေလုပ်ခဲ့မိတယ်လို့ဝန်ခံလိုက်ပါတယ်။နဝတအစ်အစိုးရလက်ထက်ကမြန်မာနိုင်ငံမှာယင်းနှမြုံနံမှုလုပ်ဖို့ရွေချက်မရှိဘူးလို့ Carlsberg လုပ်ငန်းကြီးကလူသိရှင်ကြားထုတ်ပြန်ခဲ့ပေမဲ့တော်ဝိုက်တဲ့နေနဲ့ယင်းနှမြုံနံမိခဲ့တယ်လို့ Carlsberg Group ကဩဂုတ်လ30ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြေညာလိုက်ပါတယ်။ Justice for Myanmar အဖွဲ့ရဲ့မေးခွန်းထုတ်မှုကြောင့်ကုမ္ပဏီအတွင်းစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တာမှာအခုလိုသိရှိခဲ့ရတာလို့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျ။အမေရိကန်ဒုသမ္မတကမလာဟာရစ်စ်ဟာအာဆီယံအရှေ့တောင်အာရှနိုင်ငံတွေနဲ့ထိပ်သီးအစည်းအဝေးတွေအပြင်အရှေ့အာရှထိပ်သီးညီလာခံကိုတက်ရောက်ဖို့အင်ဒိုနီးရှားနိုင်ငံကိုရှေ့သတင်းပတ်အတွင်းသွားရောက်မှာဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသညီညာရေးတည်ငြိမ်ရေးအပြင်တောင်တရုတ်ပင်လယ်ပြင်တွင်လွတ်လပ်စွာရေကြောင်းသားလာနိုင်ဖို့နဲ့စီးပင်းစည်းကမ်းနဲ့တတ်မှတ်နိုင်ဖို့ခီးစဉ်အတွင်းမှာအဓိကဆွေးနွေးပြောဆိုမယ့်အကြောင်းအမေရိကန်သမ္မတအင်ဂျီရောကပြောပါတယ်။ဒီအစည်းအဝေးတွေမှာမြန်မာအရေးကိုလည်းဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတိုးတက်မှုမရှိတာနဲ့စစ်ကောင်စီဘက်ကလူခွင့်ရေးချိုးဖောက်မှုတွေကြောင့်ထိပ်သီးအစည်းအဝေးတွေမှာမြန်မာစစ်ကောင်စီဘက်ကတော်မှုရှိသူတွေကိုဖိတ်ကြားခြင်းမရှိပါဘူးခင်ဗျအိန္ဒိယနိုင်ငံမှာရှေ့သတင်းပတ်စက်တင်ဘာလ9ရက်နဲ့10ရက်နေ့တွေမှာကျင်းပမယ့်စီးပွားရေးအင်အားကောင်းတဲ့နိုင်ငံ20 G20 ထိပ်သီးအစည်းအဝေးကိုတရုတ်သမ္မတရှီဂျင်းပင်တက်ရောက်မဲ့ပုံမရှိတဲ့အကြောင်းဒီအကြောင်းအရာနဲ့နှိစက်တဲ့သတင်းရက်ကွက်ကရိုက်တာသတင်းဌာနကိုပြောပါတယ်။သမ္မတဘိုက်ဒန်ဟာဒီအစည်းအဝေးကိုတက်ရောက်မှာဖြစ်ပေမဲ့အဲ့ဒီရဲ့နောက်ဆက်တွဲကျင်းပမယ့်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အစည်းအဝေးတွေကိုမတက်ဘဲဗီယက်နမ်ကိုသွားမှာဖြစ်ပါတယ်ခင်ဗျ။
တောက်ကြညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Citric Franklin နဲ့Justin Twist တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ရဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပညာဝေးကွာလို့လူရဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.